to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ4ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းတိုမီတာ25 32 51ပထမနိုင်ရွက်မှာလိုင်းလက်မီတာ190လို့ကနေနှာစင်နိုင်တဲ့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ကြပါလိမ့်ရှင်။ကျမခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမခင်မြွှေပါကမ္ဘာတဝန်းပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူ420ကျော်သွားပါပြီ။မြန်မာနိုင်ငံမှာတော့ယောဂါကူးစက်တဲ့သူမတွေ့ရသေးပေမဲ့လို့ယောဂါဖြစ်နိုင်ပွဲတန်ရရှိတဲ့အတွက်စောင့်ကြည့်စစ်ဆေးနေသူတွေရှိတဲ့အကြောင်းစစ်မှားရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့2019ခုနှစ်အတွင်းဗိမ်းဆိုင်ပြိုထုတ်လုပ်မှု17ရာခိုင်နှုန်းကျဆင်းသွားတဲ့အကြောင်းကုလသမဂ္ဂရုံး UNODC ကဒီကနေ့ထုတ်ပြန်တဲ့အစီအကံစာမှာဖော်ပြထားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်။
အခုညနေကညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းစာရီးထဲမှာတော့ကိုရိုနာဗိုင်းရပ်စ်စတင်ရာတရုတ်နိုင်ငံကနေလက်တလုံးဝင်ရောက်လာကြတဲ့တရုတ်နိုင်ငံသားတွေကိုအထူးသတိထားစောင့်ကြည့်နေပေမဲ့စိုးရိမ်စိတ်တွေလည်းရှိနေကြတဲ့အကြောင်း
ဒီရောဂါကြောင့်သူတို့ကဒီမြန်မာနိုင်ငံဘက်ကိုများများတော့ကူးလာတဲ့သဘောရှိတယ်ပေါ့နော်ဒီခရမ်းဆိုင်ချင်းတွေမှာလည်း
စကိုင်းတိုင်းရမပင်မြို့နယ်လွှတ်တော်ကိုယ်စားလှယ်ရဲ့ပြောပြချက်နဲ့တူနာဆရာမှာပါအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်တို့ကြားတိုက်ပွဲတွေကြောင့်ရသေးတော်မြို့နယ်တွင်ကကျေးရွာသား2000လောက်စစ်ဘေးတင်းရှောင်နေရတာတခါချင်းနဲ့ရခိုင်ပြည်နယ်မြို့နယ်ရှိခုတွေကဆက်သွယ်ရေးအင်တာနက်ဆက်သွယ်ရေးယာယီရပ်ဆိုင်းလိုက်တာအပြင်ဖွဲ့စည်းပုံပြင်ဆင်ရေးဟောပြောချက်တွေမှာစစ်တပ်ကိုထိပါတယ်ဆိုတဲ့ဆွဲချက်နဲ့ရှေ့နေဦးကြည်မြင့်နဲ့ကပြားဆရာစောဝေတို့ကိုတရားစွဲထားတာကိုဒီလုံးဝပတ်လက်ပေးဖို့ဥပဒေကြောင့်အရာရင်ဆိုင်သွားမယ်ဆိုတဲ့အခြေအနေတွေသိရမှာပါအခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့ပြောပြပါမယ်ရှင်
ကမ္ဘာလုံးဆိုင်ရာရေပေါ်ကျန်းမာရေးအခြေအနေဖြစ်သတ်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူ425ယောက်တိရှိသွားပြီဖြစ်တယ်လို့ဒီရောဂါပိုးတိုက်ဖျက်မှုတွေအရှိန်မြင့်လုပ်သွားမယ်လို့တရုတ်သမ္မတဆီချင်းပင်ကတနင်္လာနေ့ကထပ်မံပြောဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း2000ကျော်တိရှိသွားပြီဖြစ်ကြောင်းတရုတ်အစိုးရကအတည်ပြုထားပြီးဒါဟာအရင်ကဆာ့ရောဂါကူးစက်ခံရသူအရေအထက်15000ကျော်လောက်ပိုပြီးတော့များလာဖြစ်တဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကလည်းပြောဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေဟာတရုတ်နိုင်ငံနဲ့ဒီတရုတ်အစိုးရရဲ့အုပ်ချုပ်မှုစွမ်းရည်အပေါ်ဆန့်တတ်မှုကြီးတစ်ခုဖြစ်တယ်လို့တရုတ်ကွန်မြူနတီပါတီပေါ်လစ်ဘျူရိုအစည်းအဝေးမှာသမ္မတရှီကပြောသွားပါတယ်။အစိုးရဘက်ကယောဂနိုင်ငံရေးကင်တွယ်မှုတွေနှိမ့်ကွေးတာမျိုးမဖြစ်အောင်ဖိရဲရောက်ကင်တွယ်ဖို့သတိပေးခဲ့တယ်လို့ဘုံညွန်ကြားချက်အတိုင်းလိုက်နာဆောင်ရွက်ခြင်းမရှိတဲ့သူတွေကိုအပြစ်ပေးရေးယူသွားမယ်အကြောင်းလဲသမ္မတရှီကသတိပေးပြောဆိုတာကိုတရုတ်အစိုးရစင်ဝါသတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာကမ္ဘာနိုင်ငံနဲ့ဒေသ20ကျော်အထိကူးစက်ပြန့်နှံ့နေတာဖြစ်ပြီးဟောင်ကောင်ကျွန်းနဲ့ဖိလစ်ပိုင်နိုင်ငံတွေမှာအခုနောက်ဆုံးဒီရောဂါပိုးကြောင့်သေဆုံးသူတဦးစီရှိပါတယ်။ရောဂါပိုးကူးစက်မှုနဲ့ပတ်သက်ပြီးဟောင်ကောင်ဆူရရဲ့ကင်တွယ်မှုကိုကျန်းမာရေးဝန်ထမ်းတွေကအကြီးအကျယ်ဝေဖန်နေကြပြီးတော့ဟောင်ကောင်နဲ့တရုတ်ပြည်မှကြီးနယ်စပ်ကိုပိတ်ပစ်ဖို့တောင်းဆိုနေတဲ့အချိန်မှာပဲဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့သူ့ဆူရရဲ့ဆောင်ရွက်ချက်တွေကိုကောက်ွယ်ပြောဆိုနေပါတယ်။နိုင်ငံတော်များများမှလည်းဒီကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့တရုတ်ခီးသွွားတွေလာရောက်တာကိုကန့်သတ်ထားတယ်လို့ဒီကမ္ဘာတဝန်းကတရုတ်နိုင်ငံကိုသွားရောက်တဲ့လေယာဉ်ခီးစဉ်တွေလည်းရန်နာထားပါတယ်ရှင်။
တရုတ်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာဒီကမ္ဘာတဝန်းနိုင်ငံတော်များများအထိပြန့်ပွားနေတာမှာမြန်မာနိုင်ငံမှာလည်းဒီရောဂါပိုးကူးစက်ခံရနိုင်ွယ်ရှိတဲ့လူတချို့ကိုစောင့်ကြည့်စစ်ဆေးနေကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကူးစက်ခံရနိုင်ွယ်ရှိသူတချို့ကိုတိကျခွဲထားစောင့်ကြည့်နေပြီးဗိုင်းရပ်စ်ပိုးရှိမရှိအတည်ပြုနိုင်ဖို့စစ်ဆေးနေတဲ့အကြောင်းဗဟိုကူးစက်ရောဂါတိုက်ပွဲရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
တတိယသမယစောက်ချစ်လူမှာ6ယောက်ရှိပါတယ်6ယောက်မှာ2ယောက်ကတော့ဆင်းအောင်ဆင်းသွားချစ်တဲ့9ယောက်ကျန်ပါတယ်
ဇန်နဝါရီလ31ရက်နေ့ကဂွမ်ဂျိုးလေစိတ်ကနေရန်ကုန်ပြည်ပဆိုင်ရာလေစိတ်ကိုရောက်ရှိလာတဲ့တရုတ်နိုင်ငံသားတဦးကိုတန်မြေရလူနာအဖြစ်နဲ့ဝေဘာဂီဆေးရုံမှာစောင့်ကြည့်စစ်ဆေးခဲ့ပြီးတော့ယောဂပိုးမရှိကြောင်းအတည်ပြုနိုင်ခဲ့လို့မနေ့တုန်းကဒီဆေးရုံကနေဆင်းခွင့်ပြုလိုက်ပါတယ်။နောက်ထပ်တရုတ်နိုင်ငံသားတဦးနဲ့အသက်15နှစ်အရွယ်ထိုင်ဝမ်ကလေးငယ်တဦးကိုလည်းယောဂပိုးရှိမရှိစောင့်ကြည့်စစ်ဆေးနေကြောင်းနဲ့နမ်တူမြို့နယ်ပြည်သူ့ဆေးရုံမှာအမျိုးသားတဦးနေပြီးတော့ကတင်းတထောင်ဆန်းပြည်သူ့ဆေးရုံကြီးမှာအမျိုးသားတဦးလိုက်ကောပြည်သူ့ဆေးရုံကြီးမှာအသက်2နှစ်ကျော်ကလေးငယ်တဦးမင်းများဆေးရုံမှာမျိုးသားတဦးနဲ့ကျိုင်းတော်ပြည်သူဆေးရုံမှာအသက်3နှစ်ကျော်အရွယ်ကလေးငယ်တဦးတို့ကိုလည်းယောဂပိုးကူးစက်ခံထားနိုင်တဲ့တနည်းရှိရာကြောင့်တိကျခွဲခြားပြီးတော့ဆစ်ဆေးကုသပေးနေကြောင်းတာဝန်ရှိသူတွေကပြောပါရခင်ဗျာ
အ မေရိကန်သမ္မတဒေါ်နယ်ထရမ့်ဒီနေ့ကွန်ဂရက်စ်လွှတ်တော်မှာနိုင်ငံတော်အခြေပြမေးခွန်းမပြောကြခင်သမ္မတကိုတရားစွဲဆိုထားတဲ့မှုနဲ့ပတ်သက်ပြီးအထက်လွှတ်တော်အမတ်တွေကသူတို့ရဲ့ရည်တည်ချက်တွေကိုလွှတ်တော်မှာပြောကြခွင့်ရကြမှာဖြစ်ပါတယ်။မနေ့ပြန်ပုတ်တခုနေ့အထက်လွှတ်တော်မှာသမ္မတကိုအရေးယူသင့်မသင့်နောက်ဆုံးမဲခွဲတဲ့အခါကျရင်မအောင်မြင်နိုင်ဘူးဆိုတာကြိုတင်တွက်ဆထားကြတဲ့အတိုင်းသမ္မတကိုတရားစွဲထားတဲ့အမှုစစ်ဆေးကြားနာမှုတွေမှာဂျူရီလူကြီးတွေအဖြစ်တာဝန်ယူထားကြတဲ့အထက်လွှတ်တော်အမတ်တွေရဲ့ဒီကနေ့ပြောကြားချက်တွေဟာလည်းဒီတွက်ဆချက်နဲ့တိတ်ကွဲပြားနိုင်ွယ်တော့မရှိပါဘူး။သမ္မတကိုတရားစွဲဆိုထားတဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေနဲ့သမ္မတဘက်ကအကျိုးဆောင်အဖွဲ့တွေကတော့သတင်းနှစ်ပတ်ကြာအမှုချားနာစစ်ဆေးတဲ့လုပ်ငန်းစဉ်အဆုံးသက်တင်းနေလာနေတဲ့ကရှောက်လဲချက်တွေကိုအပြင်းထန်ပေးခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရမ့်အပြစ်ကျူးလွန်ကြောင်းကိုအထောက်အထားနဲ့တက်တည်ပြခဲ့ပြီးမှသူ့အပေါ်မျှတာတဲ့အရေးယူဆောင်ရွက်မှုတွေချမှတ်ဖို့သမ္မတကိုဦးဆောင်တရားစွဲခဲ့တဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကအထက်လွှတ်တော်မှာပြောဆိုသွားခဲ့တာပါ။သမ္မတထရမ့်ဟာဒီနှစ်ချင်းချင်းပါမဲ့သမ္မတရွေးကောက်ပွဲမှာသူနဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြတ်သူတို့အပေါ်ယူကရိန်းနိုင်ငံကစုံစမ်းစစ်ဆေးမှုတွေတရားဝင်ကြေညာလှုပ်ဆောင်ပေးဖို့တိုက်တွန်းခဲ့ပြီးအဲ့ဒါလို့မလုပ်ရင်ယူကရိန်းကိုပေးမယ့်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာတန်း400နီးပါးစိုင်းငံ့မယ်အကြောင်းဖိအားပေးပြောဆိုခဲ့တာကြောင့်သမ္မတကိုရာဝူးကနေဖယ်ရှားအရေးယူသင့်တယ်ဆိုပြီးမစ္စတာရှစ်ကပြောဆိုခဲ့တာပါရှင်။
လာမယ့်နိုဝင်ဘာမှာကျင်းပဖို့ရှိတဲ့ဒီရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်ဖို့ဒီမိုကရက်တစ်ပါတီရဲ့ Caucasus သမ္မတကိုယ်စားလှယ်လောင်းပနာမရွေးကောက်ပွဲနှင်းလာနေကအိုဝါပြည်နယ်မှာကျင်းပရမှာဒီရွေးကောက်ပွဲရလဒ်ကိုဒီမိုကရက်တစ်ပါတီအနေနဲ့ထုတ်ပြန်ကြေညာနိုင်ခြင်းမရှိသေးပါဘူး။ပြည်နယ်တဝန်းကပေးပို့ထားတဲ့မဲရီအတွက်အားလုံးမရသေးတာကြောင့်အခုလိုနောက်ကျတာဖြစ်ပြီးတော့အင်္ဂါနေ့မှာကြေညာနိုင်ဖို့မျှော်လင့်နေလို့ဒီပနာမရွေးကောက်ပွဲကျင်းပရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ရှင်းနေနေပြီးသားစီးရင်တဲ့ပို့ပြီးတော့တိကျခိုင်မာတဲ့ကိန်းဂဏန်းတွေရရှိအောင်ဆောင်ရွက်နေပြီးတော့မျှော်လင့်ထားတာတဲ့အချိန်ယူပို့လုပ်နေရပါတယ်။ဒါမှလည်းရွေးကောက်ပွဲရလဒ်ကိုယုံကြည်မှုအပြည့်နဲ့ကြေညာသွားနိုင်ဖို့အသေးစားဆောင်ရွက်နေကြောင်း Iowa Democratic Party ဥက္ကဋ္ဌ Tri Press ကကြေညာချက်ထုတ်ပြန်ပါတယ်။ရွေးကောက်ပွဲမဲဆက် COE နဲ့ပတ်သက်ပြီးတော့အသေးချာအစီအစဉ်မချနိုင်သေးတာလူလူရဲ့ထောက်ခံမှုအများအပြားဘယ်သူရမလဲဒီရွေးကောက်ပွဲမှာဘယ်သူကအပြတ်သက်အောင်ပွဲခံနိုင်မလဲစတဲ့အချက်တွေကိုသေချာမသိသေးချိန်မှာပဲလာမယ့်သတင်းပတ် New Hampshire မှာကျင်းပမယ် Primary အကျိုးရွေးကောက်ပွဲထပ်မံကျင်းပမှာပါ။ဒီမိုကရက်တစ်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းနေတဲ့မှာတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အထက်လွှတ်တော်အမတ် Bernie Sanders နဲ့ Elizabeth Warren တို့လိုလူကြိုက်များသူတွေလည်းပါဝါတယ် Republican Party ရဲ့ Caucasus သမ္မတကိုယ်စားလှယ်လောင်းပနာမရွေးကောက်ပွဲသမ္မတကိုယ်စားလှယ်လောင်းဖြစ်ကတော့လက်ရှိသမ္မတ Donald Trump ရဲ့အနေနဲ့ရှိကြောင်း Republican Party ဘက်ကကြေညာထားပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA American တန်ကနေအင်္ဂါနေ့ညမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြပြပေးသွားပါမယ်။မြန်မာနိုင်ငံမှာပြည်ရဲ့2019ခုနှစ်အတွင်းဘိန်းဆိုင်ပြိုထုတ်လုပ်မှု17ရာခိုင်နှုန်းကျဆင်းသွားပြီးစုစုပေါင်းဆိုင်ပြိုအေက12,000နီးပါးသာရှိတော့တဲ့အကြောင်းမွေးရည်စီဝါနဲ့ရာဇဝတ်မှုနှင်းငြိမ်းဆိုင်ရာကုလသမဂ္ဂယုံ UNODC ကဒီကနေ့ထုတ်ပြန်တဲ့အစဉ်ကစားမှာဖော်ပြထားပါတယ်။လက်နက်ကင်စစ်ပွဲတွေရှိနေတဲ့ကချင်ပြည်နယ်မှာဘိန်းဆိုင်ပြိုမှုအနည်းငယ်တိုးလာတာကလွဲလို့ရှမ်းချင်းနဲ့ကယားပြည်နယ်ရဲ့အပါအဝင်ကြံဒေသတွေမှာတော့တိတိတသာကျဆင်းသွားတယ်လို့ဆိုပါတယ်ဘိန်းဆိုင်ပြိုပမာဏကျဆင်းသွားတဲ့အပြင်လက်လီဝဲဆီဟာလည်း၄နှစ်ဆက်တိုက်ကျဆင်းသွားတာကြောင့်တဟာဒေသတွင်ဘိန်းဝယ်လိုအားကျသွားတာကိုပြနေတဲ့အကြောင်းအစင်ကန်စားကထောက်ပြပါဗျ။ဒီလိုဘိန်းဝယ်လိုအားကျဆင်းသွားပေမဲ့လို့ဘိန်းအစားတခြားမွေးရည်စေဝါထုတ်လုပ်မှုတွေကတော့တိတိတသာတိုးလာတဲ့အပြင်မွေးရည်ရာစာခိုင်းတွေအနေနဲ့မြန်မာနိုင်ငံမှာမွေးရည်စေဝါထုတ်လုပ်မှုကနေဝင်ငွေအများပြားရနေတော့မယ်လို့လည်းအစင်ကန်စားကထောက်ပြပါဗျ။လက်ရှိဘိန်းဆိုင်ပြိုမှုအများဆုံးဒေသတွေကိုကြည့်ရင်လက်နက်ကင်ပြိပက္ခတွေနဲ့မတိမငိမ်ဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်နယ်တွေဖြစ်တာကြောင့်ဘိန်းဆိုင်ပြိုထုတ်လုပ်မှုဟာလက်နက်ကင်ပြိပက္ခတွေနဲ့ဆက်ဆက်နေတာဖြစ်တဲ့ဆိုတာကိုလည်းအစင်ကန်စားကထောက်ပြပါဗျ။ဘိန်းဆိုင်ပြိုထုတ်လုပ်မှုမှောင်ခိုကူးမှုနဲ့ဓာတ်ရုပ်စိတ်ကြွဆေးတွေနဲ့မွေးရည်စေဝါထုတ်လုပ်မှုတွေဟာနိုင်ငံအတွင်းနဲ့နယ်စပ်ဒေသတစ်လျှောက်တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုချဉ်းချောက်နေတာဖြစ်တယ်လို့လည်း UNODC ရဲ့အစင်ကစားမှဖော်ပြထားပါတယ်ရှင
်။ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးတာဝန်ထမ်းဆောင်နေတဲ့ဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကိုမူလစစ်ဘက်တာဝန်တွေပြန်လည်ထမ်းဆောင်ခွင့်ပြုလိုက်ကြောင်းနိုင်ငံတော်သမ္မတရုံးကဒီကနေ့ထုတ်ပြန်ပါတယ်။သူ့နေရာမှာအစားထိုးခံရမဲ့သူဘယ်သူဖြစ်လာမလဲဆိုတာလောလောဆယ်တော့မသိရသေးပါဘူး။ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေအနေနဲ့တာဝန်ကနေအနားယူလို့တဲ့အတွက်သူ့နေရာမှာအစားထိုးခံဖို့သမရစီကိုတင်ပြထားကြောင်းနဲ့အဲ့ဒီနေရာမှာတခြားသူတူအုပ်ကိုအစားထိုးသွားမှာဖြစ်ကြောင်းကိုတော့နိုင်ငံတော်သမရယုံပြောခွင့်ရဦးစော်ထေကဇန်နဝါရီ30ရက်နေ့ဒီနေ့ပြီးတော့သမရအိမ်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါရယ် ဒီပေါ်ကြောင့်ကြီးကျော်ဆရာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ပြည်ရင်းခီးစဉ်တော်များများမှာအတူလိုက်ပါလေရှိတဲ့စစ်ဘက်ကလာတဲ့ဒီဝန်ထမ်းအုပ်လည်းဖြစ်ပါတယ်။အရင်ကအနောက်တောင်ပိုင်းစစ်ဌာနချုပ်တိုင်းမှုတာဝန်ယူခဲ့ပြီးတော့စစ်ဖက်ရေးအရလုံးကြီးဌာနအကြီးအကဲဖြစ်နေရောနေဆက်ရေးရဝန်ကြီးဌာနဝန်ကြီးတာဝန်တွေကိုလည်းယူခဲ့ဘူးသူဖြစ်ပါတယ် ဝန်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ
အချင်းချင်းချစားမှုဆွဆွဲချက်နဲ့တရားစွဲခံခဲ့ရတဲ့တောင်အာဖရိကနိုင်ငံသမ္မတဟောင်းဂျေကော့ပ်ဇူမာဒီကနေ့တရားခွင်ကိုလာရောက်ဖို့ပြက်ကွက်ခဲ့ပြီးတဲ့နောက်မှာဖမ်းဝမ်းထုတ်လိုက်ပါတယ်1999ခုနှစ်ကဒေါ်လာ 3,000 တန်ဖိုးရှိတဲ့လက်နက်အယောင်းဝယ်သဘောတူညီချက်တရက်ကိုတောင်အာဖရိကနိုင်ငံနဲ့လက်မှတ်ရေးထိုးခဲ့တဲ့ပြင်သစ်လက်နက်ထုတ်လုပ်တဲ့ Thales ကုမ္ပဏီထံကနေ Mr. Zuma လက်ယူခဲ့တဲ့ဆိုပြီးဆွဆွဲခံခဲ့ရတာပါအဲ့ဒီအချိန်ကသူဟာဒုတိယသမ္မတတာဝန်ယူထားတဲ့အချိန်ဖြစ်ပါတယ်သမ္မတဟောင်းဇူမာရဲ့ရှင်ကတော့ Mr. Zuma ဟာမကြမ်းမှမှဖြစ်နေပြီးတော့ပြည်ပမှာစေဝါကုသမှုခံယူနေရတဲ့အတွက်တရားရုံးမတက်နိုင်တာဖြစ်တဲ့အကြောင်းကိုသူ့ကိုကုသပေးနေတဲ့စစ်သက်ဆရာဝန်လက်မှတ်ရေးထိုးထားတဲ့စာကိုထုတ်ပြခဲ့ပါတယ်ဒါပေမဲ့တရားသူကြီးကတော့ဒီစာဟာဘလောက်ထိမှန်ကန်မှုရှိနိုင်မလဲမေးခွန်းထုတ်ဆရာဖြစ်တယ်လို့သူ့အပေါ်အမှုစစ်ဆေးမှုတွေပြန်ဆမဲ့မေလ9ရက်နေ့နေ့အထိဝရမ်းထုတ်ခဲ့တာဖြစ်ပါတယ်ရှင်
ကင်ညာနိုင်ငံကကမီဂါမျိုးကမူလာရန်ကျောင်းမှာလူအုပ်ပြီးတဲ့အတွက်ကျောင်းသားကျောင်းသူ14ဦးထက်မနည်းတည်ဆုံသွားပါတယ်။ကျောင်းအဆင့်အိမ်ပြန်အလူရက်တိုးရကနေလှေကားပေါ်မှာလူအုပ်ပြိုဆင်းနေတာကြောင့်39ဦးထက်မနည်းလည်းအပြင်းထန်ဒဏ်ရာရသွားတာပါ။တချို့တွေလည်းအလူရက်တိုးဝေရာကနေသုံးတက်ကနေပြုတ်ကြတာကိုတွေ့ခဲ့ကြောင်းသတင်းတွေမှာဖော်ပြပါရတယ်။တခခုကိုကြောက်လန့်ကြဖြစ်ပြီးတော့ထွက်ပြေးလာကြတာမှာပြောင်းအောင်ကိုဒုန်းနဲ့ထိုးလိုက်တယ်လို့မျိုးပြေးထွက်လာကြပြီးတော့အဆောက်အုံပြိုကြတာမရှိဘဲသူတို့တွေကကျောင်းပေါ်ကနေပြုတ်ကြလာခဲ့တယ်လို့ကျောင်းသားမိဘတဦးကပြောပါရခင်ဗျာ။
အင်္ဂါနေ့ညပဲထိတ်တန်းရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ပြင်းထန်အဆုတ်ရောင်ရောဂါဖြစ်ပွားစေတဲ့ကိုရိုနာဗိုင်းရပ်စ်စတင်ခဲ့တဲ့တရုတ်နိုင်ငံကနေမြန်မာနိုင်ငံကိုမကြခင်ကလာရောက်တဲ့တရုတ်နိုင်ငံသားတွေကိုအထူးသတိထားစောင့်ကြည့်နေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးမှုတွေကပြောပါတယ်။စီးပွားရေးလုပ်ငန်းနဲ့ပြည်ရင်းဝင်လာတဲ့တရုတ်နိုင်ငံသားကအတော်များနေပြီးအခုလိုဝင်လာသူတွေနဲ့ပတ်သက်လို့အစိုးရရဲ့ဆောင်ရွက်ချက်တွေကိုတော့ဒေသခံတွေဘက်ကသိပြီးတော့မကြေနပ်ကြတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းတင်ပြထားပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရတယ်လို့တန်တရားနဲ့ရန်ကုန်ဝေပါကီကူးစက်ရောဂါအထူးကူးဆေးရုံမှာအတွင်းလူနာအဖြစ်ပထမဆုံးစောင့်ကြည့်ကူးသပေးခံခဲ့ရသူဟာတရုတ်နိုင်ငံသားတဦးဖြစ်နေတယ်လို့နောက်ထပ်တန်တရားနဲ့စောင့်ကြည့်လူနာအဖြစ်လဲတရုတ်နိုင်ငံသားတဦးကိုထပ်မံတွေ့ခဲ့ရတာပါဒါအပြင်ပြင်းထန်အဆုတ်ရောင်ရောဂါဖြစ်ပွားစေရဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးစတင်ခဲ့တဲ့တရုတ်နိုင်ငံကတရုတ်နိုင်ငံသားတွေလောကိစ္စနဲ့မြန်မာနိုင်ငံတလွားလွတ်လွတ်လပ်လပ်ဝင်ထွက်သွားလာနေကြတာကိုမြင်တွေ့ရတဲ့အတွက်ဒေသခံတွေကစိုးရိမ်နေကြပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဘက်ကငပြောချန်တွေ၊စကိုင်းတိုင်းကဖေးရဲစိုက်ခင်းတွေ၊ရန်ကုန်နဲ့မန္တလေးကစက်မှုဇုံတွေ၊တပ်ထုနဲ့ကြောင်မြတ်ဒူဖော်ရီလုပ်ငန်းတွေမှာလုပ်ကိုင်နေတဲ့တရုတ်လုပ်ငန်းရှင်တွေကမြန်မာနိုင်ငံကိုပုံမှန်ဝင်ထွက်သွားလာနေကြတာပါ။ဒီန
ိုင်ငံမှာဆိုတော့ဒီလိုအောင်းနဲ့မှာပို့ပြီးတော့အေးအဝေးစီးတာပေါ့နော်။အဲဒါစီကန်ကတော့ဒီနေ့လည်းပါပဲအားလုံးကျွန်တော်လည်းကျန်တဲ့မှာဌာနတော့ဒီကုမ္ပဏီရောစလီတော်တင်စလီအစ်ရင်းအောင်ကိုဦးတည်ရတယ်တော့တော့နော်ဂျမားရဲ့လက်ပတ်သက်တဲ့ပြဿနာတွေရှိသေးရှင်တနာဒီကလက္ခဏာတွေသင်ပြပို့ကျွန်တော်တို့ဆက်ဆက်ထားတယ
်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ပြည်သူ့ဂျမားရဲ့ဦးစီးမှုဒေါက်တာသိန်းမျိုးပြောသွားတာဖြစ်ပါတယ်တရုတ်နယ်နေပြည်တော်ဆက်ဆက်နေရဲ့ကချင်ပြည်နယ်ကံပိုင်ကြီးနေစကိရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဂိတ်ခုနှစ်ခုနဲ့ရှမ်းပြည်အရှေ့ပိုင်းလာအိုနဲ့ထိုင်းနေစကဂိတ်လေးကိုစတဲ့နေစကဂိတ်တွေကပြည်တွင်းဝင်လာတဲ့ပြည်ပနိုင်ငံသားတွေအထူးသဖြင့်တရုတ်နိုင်ငံသားတွေရဲ့ကျန်းမာရေးအခြေအနေကိုစဉ်ဆက်မပြတ်စောင့်ကြည့်နေကြောင်းပြည်သူ့ကျန်းမာရေးဦးစီးမှုတွေကပြောပါတယ်။ကျွန
်တော်မြို့နယ်အစီအစဉ်မှာအခြေခံကျန်းမာရေးဝန်ထမ်းတွေဟာကြီးလက်ကျန်းမာရေးဌာနကြီးလက်ကျန်းမာရေးဌာနကွဲပြီးကျွန်တော်ဖြန့်ကျက်ချတာဖြစ်ပါတယ်။ယောဂါဒီဆောင့်ကျက်ကြည့်ရှုခြင်းကိစ္စလေးဒါတွေကိုကျွန်တော်တို့မိတ်ဆက်ကိုတင်ပြပို့ခိုင်းထားပါတယ
်။ရှမ်းပြည်နယ်အရှေ့ပိုင်းပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာမြင့်ကျော်ပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံထဲဝင်လာတဲ့ဒီတရုတ်နိုင်ငံသားတွေမှာဒီယောဂဘူရှိမရှိအစိုးရကစောင့်ကြည့်စစ်ဆေးနေပေမဲ့တောင်ရှိသူတွေရဲ့လွတ်ကင်ဆောင်ရွက်နေမှုကိုတော့သိအာမရဘူးလို့စကိုင်းတိုင်းရဲမပင်မြို့နယ်တိုင်းသွတ်တော်ကိုယ်စားလှယ်ဒေါ်အောင်မေရီကပြောပါတယ
်။ကျွန်မကတော့သုံးသပ်ရမယ်ဆိုရင်တော့အများအားနည်းပါတယ်ဆံ။ဒီယောဂါကြောင့်တို့ကဒီမြန်မာနိုင်ငံဘက်ကိုများများတော့ကူးလာတဲ့တဘောရှိတယ်ပေါ့နော်။ဒီခရဲဆိုင်ခင်းတွေမှာလည်းတရုတ်တွေဝင်လာတဲ့အယောဂတွေကအမှန်တကယ်ကတရုတ်ပြည်ကတာလာပြီဆိုရင်ခရဲဆိုင်ခင်းမှာကြတော့တာမန်အလုတ်သမားတွေနဲ့ဒီတရုတ်နိုင်ငံသားတွေကလက်ပွန်းတရီးနေတာရှင်
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတကမ္ဘာလုံးမှာ2600ကျော်ရှိလာပြီးအဲ့ဒီအထက်က2800ကျော်ကစိုးရင်ရတဲ့အခြေအနေပါ။တရုတ်နိုင်ငံတွင်သေဆုံးတာကအများဆုံးဖြစ်ပြီးဒီနှစ်ဖေဖော်ဝါရီ4ရက်မနက်ပိုင်းအထိ429ယောက်ရှိပါတယ်။ဒီအပိုင်းအတွင်းဖိလစ်ပိုင်မှာ1ယောက်၊ဟောင်ကောင်မှာ2ယောက်သေဆုံးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးတဲ့နောက်ပိုင်းပြန်ကျန်းမာလာတဲ့သူကတော့600ကျော်ရှိရလို့တရုတ်အစိုးရရဲ့သတင်းတွေမှာဖော်ပြထားပါတယ်
။ကိုစောထက်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်ရသေးတော်မြို့နယ်အတွင်းမြမတမတော်နဲ့ရခိုင်တမတော်အေအေတို့ကြားလက်တလို့ဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ပိန်းတော်ကျေးရွာအုပ်စုမှနေထိုင်ကြတဲ့ရွာသား 2,000 လောက်စစ်ဘေးတင်ရှောင်နေရပါတယ်။တိုက်ပွဲတွေကြားအရသားတွေပိတ်မိနေတာတွေရှိသလိုထိခိုက်ဒဏ်ရာရနေတာတွေလည်းရှိပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရသေးတောင်မြို့နယ်ရေစိုးကျောင်းဘက်မှာမြမတမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့အကြားအကြာသေးခင်ကပဲတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့နောက်ပိုင်းမှာလည်းလက်နက်ရည်တင်တဲ့ပြစ်ခတ်နေမှုကြောင့်ရသေးတောင်မြို့နယ်ဒိန်းတော်ကျေးရွာအုပ်စုလေးရွာကရွာသား 2,000 နီးပါးနီးစပ်ရာကျေးရွာတွေကိုဆက်ပြေးနေရတယ်လို့ဒိန်းတော်ကျေးရွာအုပ်စုအုပ်ချုပ်ရေးဖွဲ့ဝင်တူကပြောပါတယ်ဟိ
ုတိုက်ပွဲပြင်းပြင်းကူကသူတို့မနေ့ကမင်းတို့ပြည့်လို့ဒီတော့မျိုးကလည်းလည်းဒီငါ6,000လောက်ဖြစ်နေပြီဒီတော့ပဲရင်းရဲ့ဒီရေစောပြွာရတယ်လက်နေကြီးတွေလည်းပြနေတယ်ဥပမာဟိုဖောင်းကြီးကဟိုမင်းလေးမင်းလေးပဲရှိတော့တယ်ဒီရကြရဲ့ဟိုဆရာလေးတွေတော့မရှိတော့ဘူးလေဆမ်းမန်းကြီးဒီပြင်းတော့မှကအကုန်လုံးကဒီအင်ဂျီကနေရာနဲ့20လောက်ရှိရဲ့အဲ့ဒီရောကလူကြီးကြတော့ဒီ1,000ကျော်ရှိမှာပေါ့လေအဲ့ဒီမှာဥပမာအများဆုံးရှိတဲ့ဒီ300တဲ့ဘောမဟုတ်ဘူးရေဒီကမ္ဘာကျောင်းကျတော့အဲ့ဒီရောကတော့အဲ့ဒီရောမှာကျလူလေးရောမှာကျန်တဲ့ရေတဲ့ကို60ရောလောက်ပဲရှိတယ်ရောမှာနေရောလို့ဆိုရင်1,000လောက်တော့ရှိမှတည်းဗျာခုလည်းကြီးတည့်ခဲ့နေရတဲ့ရောကကျတော့မငိမ့်တော့ရောအဲ့ဒီရောနားမှာအဲ့ဒီရောတော့ရကြောင်ပြောင်းမရှိတော့ဘူးဗျာပြင်းတော့အုပ်စုတွေမှာပြင်းတော့ရတယ်ကမ္ဘာကျောင်းမငိမ့်တော့ပြင်းတော့ကုန်ကြလို့လေးရောပါတယ်နေရောကဟိုလည်းကြီးဒီကျတော့ကျောက်ဆာမှာပြန်ရရရောလည်းပြင်းတော့အုပ်စုတွေပါလေးရောပါတယ်အဲ့ဒီလေးရောပေါင်းလို့ကျတော့1,000ကျော်လောက်ရှိမှတည်းလေးကျတော့ထွက်ပြေးနေရ
အဲ့ဒီဒေသမှာဖေဖော်ဝါရီလ2ရက်တနင်္ဂနွေနေ့ထိမြမတမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားနေတယ်လို့တမတော်သတင်းမှပြန်ကြားရေးအသွေးမှုဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါရယ
်ဖေဖော်ဝါရီလ2ရက်နေ့မှာတော့ရေစိုးကျောင်းဘက်မှာပဲဖြစ်တယ်ရေစိုးကျောင်းရဲ့အနောက်ဘက်ကဒီကြား5000ဖြစ်ပါတယ်ဒီရက်နေ့ကတော့ရေစိုးကျောင်းဘက်မှာကျွန်တော်တို့ဖြစ်ခဲ့တာလည်းရှိပါတယ်အားကြီးမှာတော့ရန်သူရှိတာကျွန်တော်အလောင်းနဲ့ရလိုက်တာရှိပါတယ်ကျွန်တော်တို့စီရတဲ့ဗန်ရရှိပြီးလျှောက်တော့ရှိပါတယ်ဗျာ
ရခိုင်လက်နက်ကိုင်အဖွဲ့ပြောခွေရခိုင်ဒုက္ခကလည်းရသေးတောင်မြို့နယ်တွင်ဖေဖော်ဝါရီလ3ရက်နေ့တုန်းကတိုက်ပွဲဖြစ်ပွားပြီးနှစ်ဖက်စီကိုင်းမှုရှိခဲ့တယ်လို့အသိပြုပြောပါရတယ်။တိုက်ပွဲကြောင့်ဂိင်းတော်ကျေးရွာအုပ်စုတဲကဂိင်းတော်ကလချောင်းပိန်းတော်ဂုံတန်းမငင်းတောင်စတဲ့ရွာတွေကရွာသားတွေဟာနိဆက်ရအောင်စီကုန်းကန်ပြင်းစပိုကျွန်းကျေးရွာနဲ့ပြင်ဝန်းကျေးရွာတို့ဘက်ကိုထွက်ပြေးနေကြရတာပါ။အဲ့ဒီလေးရွာတွေမှာလည်းပိမိနေတူတက်ကြီးရွယ်ဦးနဲ့အမျိုးသမီးကလေးတွေလည်းရှိနေတာမို့သူတို့အတွက်စိုးရိမ်နေရတယ်လို့ရသေးတောင်မြို့နယ်လူမှုကူညီရေးအဖွဲ့ကကိုဘက်ကာကပြောပါရတယ်။
အခုကလချောင်းရောမှာအဲ့ဒီစိတ်ပိနေအရမ်းလေးကြီးတော့စိတ်ပိနေရှိတယ်စိတ်ပိနေဆိုတာအဲ့ဒီကလချောင်းမှာမြမတက်တော်ကအထိုင်လောက်လာတယ်လူတို့ရဲ့ဟိုကစားရတော့ရစီကလည်းဟိုကနေရပြင်းလာတဲ့စီးတယ်အမင်းရောမှာ15ရောက်ပြင်းရောမှာတော့နေရများတယ်တရားတော်နေရတော့ရှိတယ်ပြင်းရောမှာစိတ်ပိနေဆိုတာသူတို့ကတက်မတော်ချိန်ချောင်းရှိတော့ကျွန်တော်တို့ဘာဒီမှာအဝင်ဆက်လို့မရဘူးလေရော။ကျန်နေတဲ့လူတွေကလည်းမပြေးနိုင်တဲ့လူတွေအဲ့လိုမျိုးတက်ကြီးတွေကိုလည်းကလေးလေးတွေအမိန်းပါတယ်အဲ့လိုမျိုးပြန်လာရ
ရတိတော်မြို့နယ်ပိန်းတော်ဂုံတန်းရွာကကျောင်းဆရာမသူလည်းစနက်ကြီးထိမှန်လို့စစ်တွေစေယုံကိုအရေးပေါ်ပို့ဆောင်ခဲ့ရတယ်လို့လူမှုကွန်ရက်ရေးဖွဲ့ကကိုဘက်ကာကဆက်ပြောပါတယ်
။ဒူလာတန်းပြက်ဆရာမပါတယ်မခဏချင်းလေးခင်းသေးဝစ်လာမြတ်လူပြက်ပြက်သူရဲ့ဘယ်ထနိုးအုံးနဲ့ဂျိုင်းကြကလက်လက်ကြီးအဆန်ဝင်ပြီးတော့နောက်တော့ဘုံလက်လုံးငါဖောက်သွားတော့အာဟိုကျွန်တော်တို့မနေ့ကရယူပြီးရပြောင်းစုံမကူတမှုလုပ်တယ်ရပြောင်းအသေးဟာကစစ်တွေကိုအရေးပေါ်ညသွေးချင်းလာကြအဲ့ဆရာမလေးပြန်ကောင်းတော့ပါသူကထုတ်ကုန်လည်းမဖြစ်ဘူးအမျိုးပါလည်းမဖြစ်ဘူးလက်လက်ကြီးကဖောက်ထွက်သွားရင်လည်းမစိုးရိမ်ရဘူးဖြစ်သွားတယ်
ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေမှာအရသားတွေထိခိုက်မှုပိုများနေတာပါမနေ့ကလည်းကြောက်တော်မြို့တွင်လက်နက်ကြီးပစ်ခတ်မှုခံရတာကြောင့်အမျိုးသမီးတို့သေဆုံးပြီးအမျိုးသား၃ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီပစ်ခတ်မှုမှာမြန်မာစစ်တပ်ဘက်ကပြစ်တာလို့ကရရန်ရှိတွေကပြောပေမဲ့တပ်မတော်ဘက်ကတော့ဒီဖြစ်စဉ်ကိုမသိကြည့်သေးဘူးလို့ပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ၂ရက်နေ့ကရသေးတောင်မြို့နယ်ပိန်းတော်ရွာထဲကိုလက်နက်ကြီးကြီးကြားရပွားကွဲလို့ကြီးရွာသား၃ဦးဒဏ်ရာရရှိခဲ့ပါတယ်မြန်မာစစ်တပ်နဲ့အေအေတို့တနစ်ကျော်ကြာတိုက်ပွဲဖြစ်စဉ်တွင်အရသာ120ကျော်တိတ်ဆုံးခဲ့ပြီးတော့230ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကပြောပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။ ခုလိုရေးတင်းမာနေတဲ့ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဘူးသီးတောင်မောင်တော့ပါဝင်မြို့နယ်ရှိခုမှာတနင်္လာနေ့ကစပြီးတော့အင်တာနက်ဆက်သွယ်ရေးယာယီပိတ်လိုက်ပါတယ်အခုလိုအင်တာနက်ဆက်သွယ်ရေးကိုပိတ်လိုက်တာဟာဒေသရင်းကသတင်းတွေအပြင်ကိုမရောက်အောင်သတင်းမောင်ချဖို့ကြိုးစားရတာဖြစ်တဲ့ဆိုပြီးဒေသခံတွေကစိုးရိမ်နေကြတာပါဒီအကြောင်းကိုတော့ VOA သတင်းတောက်ကိုတက်
ยังไงจะเนี่ยเอาไปง่ายจะเต็มตองบุตรีตองมองตรงนี้เนี่ยผมอยู่ในเดียวกันนี่ก็ยังสินายวุ่นจริงแล้วมาอินเดียเนี่ยไลน์ชัดเจนเข้าไปแล้วสิ่งที่ตีมาเนี่ยยังใครเอาไปง่ายเดี๋ยวจะโชว์กูคุณลุงอินเดียเนี่ยไลน์ชัดเจนวิดีโอเด่นตัวเด่นด้วยกูมองชาบูจูซาตาจังเดี๋ยวจะเห็นเรื่องนี้สูงยิ่งในใจเลยลูกบุตรีตองอยู่ในเดียดักเห็นดูชีเร่กูวิ่งหนังอ่ะเปล่าเลยตอนนั้นผมว่าจะโน้ตดูดีอ่ะจริงวะนะไปแล้วเช้าแล้วปัต ဒီတကဘာလုံးကလိုလိုနဲ့ဒီနေရာဒီကေတာမှာဖြစ်နေတဲ့အခက်တွေနေခါတွေကိုပြီးတဲ့ပေါ်တော့ဘူးကြီးမှာကြတော့အဲ့လိုမျိုးဒီအင်တာနက်လိုင်းတွေပိုက်လိုက်တော့လေအပြင်ရှင်းလက်တွေကျွန်တော်တို့တင်းနေပေါ်မှာအများကြီးဖျားရည်လေတနိုင်ငံလုံးကဒီတကဘာလုံးကလိုလိုနဲ့ဒီနေရာဒီကေတာမှာဖြစ်နေတဲ့အခက်တွေနေခါတွေကိုပြီးတဲ့ပေါ်တော့ဘူးကြီးမှာကြတော့အဲ့လိုမျိုးဒီအင်တာနက်လိုင်းတွေပိုက်လိုက်တ
ยาบอกอินเทอร์เน็ตกันสามูยาเยสันในการไปชิบไปเนาะกูเก็บไปเช่นเขา
အစမဖြစ်ဖြစ်တော့ကြာတောင်းပါမယ်စမတို့ဒီနှစ်ခါပါဆက်ဖြစ်ပါရတော့တုံးရနေရနေစတင်ပြီးရာရီဟောက်ရဆိုင်လိုက်တာပါနော်ကိုဟုတ်ခိုင်နောက်ပိုင်းကစတိတောင်ပူတီတောင်မောင်တော်နဲ့နေပုံမျိုးနေတဲ့ကိုတိကျတဲ့2019ခုနှစ်ဇွန်လနဲ့21ရက်နေ့ကအင်တာနက်လိုင်းချတောက်ခဲ့တာဖြစ်ပြီးစတင်မှလတရက်နေ့မှပြန်လည်ဖွင့်ပေးခဲ့တာဖြစ်ပါတယ်လက်ရှိချိန်မှာတော့ရခိုင်နောက်ပိုင်းကမြောက်ဦးကျ
ကိုတန်နိုင်ကြပြသွားတာပါရှင်ဖွဲ့စည်းပုံပြင်ဆင်ရေးဟောပြောမှုတွေတဲ့စစ်တပ်ကိုထိပါတယ်ဆိုတဲ့ဆွဲချက်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်တဲ့တမန်တော်ရဲ့တရားစွဲထားခံရတဲ့တရားလွှတ်တော်ရှင်ရဲ့ဦးကြီးမြင့်နဲ့ကဗျာဆရာစောဝေတို့ကအမှုကိုလုံးဝပတ်လည်ပေးဖို့တရားဥပဒေကြောင့်အရဆက်လက်ရင်ဆိုင်သွားဖို့ပြင်ဆင်နေပါတယ်မနေ့ကကော့တောင်းမြို့နယ်တရားရုံးကနေသူတို့ကို 50 ကောမတီထောက်ခံပွဲကဟောပြောချက်တည်းဟာတပ်မတော်ကိုအကြီးညိုပြက်စေတယ်ဆိုတဲ့ဆွဲချက်နဲ့တရားလွှတ်တော်ရှင်နေကြီးဦးကြီးမြင့်ကဗျာဆရာဦးစောဝေဘူကြီးဟောင်းနေမျိုးစင်တို့ကိုစစ်တပ်ကနေနိုင်ငံတော်အကြီးညိုပြက်စေမှုပုံမှန်900ကားကြီးနဲ့ကော့တောင်းတရားရုံးမှာတရားဆွဲဆိုခဲ့တာပါဖေဖော်ဝါရီလ3ရက်နေ့မနေ့ကတော့ကော့တောင်းတရားရုံးမှာတရားလာရင်ဆိုင်တဲ့တရားလွှတ်တော်ရှင်နေကြီးဦးကြီးမြင့်နဲ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ตัวมาဖြစ်တယ်လို့တရားလွတ်တော်ရှင်တွေကြီးဦးကြီးမြေကဖီဝေမြန်မာပိုင်းကိုပြောပါတယ်ဟုတ်ဆက်ခွနည်းနေကြလို့ရှိရင်ကျွန်တော်တို့တရားလိုစဆင်မှာပေါ့ဒီကဘုံကြီးအငိမ့်ကကျော်စုံလို့ရှင်တယ်တရားလိုစဆင်မယ်ပြီလို့ရှင်ဒီလိုပြတ်သက်တွေရှင်မယ်ပေါ့ဆိုတော့မလေးတော့ဝီဇော်ဇော်ကတော့သူကတက်ကထွက်သွားပြီအဲ့တော့ရိုးရိုးအရာဝတ်နေပဲလားလေကျန်တဲ့
ဒီလိုရတဲ့ဒီဖြစ်တဲ့ဒီဘုံမှုတယောက်နဲ့ဘုံကြီးငါးယောက်ကတော့ဒါကျွန်းဖောင်းတင်တာလေဒါမှမဟုတ်ကျွန်တော်တို့ကတရားကြီးကပြောင်းတော်မှာဆိုတော့နောက်တရားကြီးလက်ထက်ကမဆက်ဆက်ရမှာပေါ့အဲ့တော့ဆရာတို့တော့မနေ့ကဆရာနဲ့ဒီဥဆုံးဝင်နေဦးတော့တင်းကားချက်ကြီးနဲ့အာမခံပေးလိုက်တယ်ပေါ့နော်ဆရာအဲ့ဒီအခြေအနေလေးလည်းနည်းနည်းပြောပြပေးပါရှင်ဟုတ်ကဲ့ဒီကျွန်တော်တို့ကဒီဥပပါရ
ပေါ့အဲကျွန်တော်တို့ကလည်းအဲ့လိုကြောက်မယ်မှန်းသိလို့ကျွန်တော်တို့ကလည်းကောတောင်းအားဆောင်တယောက်ကိုအသင်းစင်းမော်လေသူစစ်လက်မှတ်တွေပါလေယူထားပါတယ်အဲ့ဒါနဲ့အဲ့ဆရာကိုခေါ်ဆစ်လိုက်တဲ့အခါကျတော့အဲ့ဒါနဲ့အဲ့ဒါကျွန်တော်ရန်ကုန်ကအထူးကဆရာဝန်ကြီးရဲ့စစ်လက်မှတ်တွေရဲ့အဲ့ကောတောင်းအားဆောင်ကစစ်လက်မှတ်တွေရဲ့ပေါက်ဆက်ပြီးကျွန်တော်တို့ကိုသိအားမှာကပေးလိုက်တာပါ
အခုလိုမျိုးနိုင်ငံအတွက်အရေးကြီးတဲ့ဖွဲ့စည်းပုံဖြစ်စေပြည်သူအများသိရှိအောင်လို့ဟောပြောတင်ပြခဲ့ကြတဲ့ဥပဒေပညာရှင်တွေဒီမိုကရေစီအင်အားစုတွေကိုတက်မတော်ဘက်ကနိုင်ငံတော်အကြီးကြီးပြက်စီတယ်ဆိုတဲ့ဆွဲချက်နဲ့တရားစွဲဆိုနေတာကတော့လွတ်လပ်စွာပြောဆိုခွင့်ဒီမိုကရေစီစံနှုန်းတွေကိုထိခိုက်စေတဲ့လုပ်ရဖြစ်တယ်လို့တရားလွတ်တော်ရှေ့လေးကြီးဦးကြည်ပြေကပြောပါတယ
်လွတ်လပ်စွာပြောဆို Freedom of Expression ကအကြီးကျယ်ထိခိုက်တာပေါ့နော်ဒီအနာရပါတီရဲ့အစိုးရနဲ့လုပ်တဲ့ကျေးဥပြင်းစင်ရေးပေါ့အဲ၄၀ကောင်တီထောက်ခံပွဲဟာရင်းစုစည်းဥပဒေပုံမှန်၄00ကျွန်တော်တို့မြို့လူမြို့မီမြို့ပါတီရနေပြောတယ်တင်ပြီးတော့လုပ်တဲ့ဟောပြောပွဲပေါ့နော်ကျွန်တော်တို့ဖောက်ပြတာမရှိဘဲနဲ့အဲတက်မတော်ကဝင်ပြီးတော့တရားစွဲတာပေါ့နော်ဒီမှာတော့တလောက်နှစ်ခေါက်သွားမှာဥစ္စာတရားပေါ့ဗျာလမ်းစိတ်ကလည်းတိတ်ကြည့်တာပေါ့နော
်ဟုတ်ကဲ့
အဲ့တော့အကောင်းဆုံးကတော့ပတ်လာပြီးတဲ့တရားကျွန်တော်တို့ကိုတမင်ရှင်းပြီးတော့စွဲခဲ့တာလေကျွန်တော်တို့လည်းမပြောဘဲနဲ့ကျွန်တော်တို့ပြောခဲ့တယ်တကယ်လို့အပြည့်ဆုံးမဟုတ်ခဲ့တဲ့ဒေါ်လာလေးပဲကွက်ပြီးတော့ထုံနှုတ်ပြီးတော့စွဲတဲ့ဥစ္စာလို့ဒီကတော့ဘူးကြီးလူတော်မခံဘူးပေါ့နော် free not expression လက်ထိုက်ခဲ့တယ်ဒါမှဒါတော့ပြန်လည်းရုပ်သိမ်းပြီးဒီနေ့လို့ကျွန်တော်တို့ယူဆတယ်တောင်းလဲတောင်းဆိုပါတယ်ခင်ဗျာ
လက်ရှိအတတီဆိုရတတ္တ45လာတယ်မှာတော့တက်မတော်ဘက်ကနေပြီးတော့တရားဆွဲဆိုထားတာသတင်းသမားတွေဥပဒေပညာရှင်တွေတက်ကြွလှူရှားသူတွေ60ကျော်ရှိပြီးသူတို့ကိုပုံမှန်မျိုးစုံနဲ့တရားဆွဲဆိုထားတဲ့အပူကတော့အနည်းဆုံး50နီးပါးရှိတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်က January လကထုတ်ပြန်ခဲ့ပါတယ်နိုင်ငံသားတွေပေါ်မှာဒီလိုမျိုးဒီမိုကရေစီစံပြတ်စေမဲ့တရားဆွဲဆိုမှုတွေလုပ်နေတာကိုတော့လက်လူမရှုထားသင့်ဘူးလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်ရဲ့တုတေသနာမှုကိုရဲဝေဖြူအောင်ကပြောပါတယ
်ဒီစစ်တပ်ရဲ့တရားစွဲဆိုမှုတွေကလက်ရှိအစိုးရတပ်တန်းမှာလက်ရှိအစိုးရတပ်တန်းကြားလာလေးလေးသူတို့ရဲ့တရားစွဲဆိုမှုနှုံးပုံမြင်လာလေးလေးတွေ့ရတယ်ဒီ2018နောက်ပိုင်းမှာပေါ့နော်ဥပမာဆိုလို့ရှိရင်ဒီ ICJ ကိစ္စလိုပြဿနာတွေပေါ်လာတယ်ပြီးတဲ့အခါမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ပြောင်းလေးလိုပြဿနာတွေပေါ်လာတယ်အခြားသောနိုင်ငံရေးပြဿနာတွေပေါ်လာအဲ့ဒါကိုနိုင်ငံရေးအကျက်ပြီးပေါ်လာရင်ပေါ်လာတိုင်းသူကဒီစက်တက်ကိုဝေဖန်တော်ဆိုတဲ့ပြည်သူတွေတက်ကြလို့ရှာသူတွေဒုက္ခတွေတက်ကြလို့ရှာသူတွေကိုပြန်ပြီးတရားစွဲနေအောင်တွေ့ရတာပေါ့နော်ဥမာဆိုရင်တောင်းလို့မျိုးဆက်တို့ဒီခါမှာအခုဒီဆရာဦးကြည်မြင့်တို့အပြာဆရာစောဝေတို့တို့တွေကဒီဖွဲ့စည်းပုံပင်စင်ရေးကိုပဲပြောရတဲ့အတွက်တရားဆွဲဆိုခင်ရတယ်လို့ပြောလို့ရတယ်
အခုလက်ရှိမှာတော့မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားပေါင်း632ဦးထိရှိပြီးအကြေးကျခံရသူပေါင်းက84ဦးထောင်ထဲမှာချုပ်နှောင်ထားပြီးလက်ရှိတရားရင်ဆိုင်နေရတာက182ဦးနဲ့ပြည်ပကနေတရားရင်ဆိုင်နေရသူပေါင်းက385ဦးထိရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABBB ရဲ့ပြီးခဲ့တဲ့2019ခုနှစ်ဒီဇင်ဘာလရဲ့နောက်ဆုံးစည်းရုံးကောက်ခံမှုကဖော်ပြထားပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ4ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2532 51အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်း10နာရီအထိဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တစ်ခုထဲမှာတိုက်ရိုက်လေလံဆွေးနွေးခန်းကိုမစခဲ့ရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
2020သမ္မတရွေးကောက်ပွဲအတွက်ပါတီတွင်သမ္မတလောင်းရွေးချယ်မဲ့ပထမရွေးကောက်ပွဲတွေကိုတနင်္လာနေ့အမေရိကန်ပြည်ထောင်စုအိုင်အိုဝါပြည်နယ်မှာဒီမိုကရက်တစ်ပါတီဝင်တွေရောရီပါဘလစ်ကန်ပါတီဝင်တွေရောစတင်ကျင်းပပါတယ်။ဒါပေမဲ့လည်းဒီမိုကရက်တစ်ပါတီအတွင်းရွေးကောက်ပွဲတရားဝင်ရလဒ်တွေအပြည့်အစုံမကျေညာနိုင်သေးဘဲနောက်နေ့ကျကြနေပြီးအိုင်အိုဝါဒီမိုကရက်တစ်ပါတီကတော့ရွေးကောက်ပွဲဆိုင်ရာအကြီးအသေးကိုစစ်ဆေးဖို့လိုတယ်ဆိုပြီးအကြောင်းပြပါတယ်။ကြံ့ကြတဲ့အခက်အခဲတွေကြုံရပေမဲ့ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းရှင်ပြိုင်တဲ့ကိုယ်စားလှယ်တွေကသူတို့ထောက်ခံသူတွေကိုစီယုံမိန်ကုန်းတွေပြောခဲ့ကြပါတယ်
။ We are in the White House. So it's on in New Hampshire. That we will always be.
Iowa မှာကျင်းပတဲ့ Democratic Party အတွင်းသမ္မတလောင်းပထမရွေးကောက်ပွဲမှာအနိုင်ရမယ်လို့ယုံကြည်ထားသူတွေတဲ့နိုင်ငံရေးမှာမကြသေးခင်ကမှလူသိများလာခဲ့တဲ့ Indiana ပြည်နယ် South Bend မြို့တော်ဝင် Pete Buttigieg လည်းပါဝင်ပါတယ်။သူကမဲဆန္ဒရှင်တွေကိုအခုလိုပြောပါတယ
် We know by the time it's all said and done Iowa you have shocked
ကျွန်တော်တို့အားလုံးပြောထားလိုက်ပြီးလုပ်ပြလိုက်ပြီးဆိုတာအခုချိန်မှာသိကြပါတယ် Iowa ဟာတိုင်းပြည်ကိုလှုံ့နှိုးလိုက်ပါပြီဘာလို့လဲဆိုတော့အခုထွက်လာတဲ့ရည်ရွှန်းချက်တွေအရ New Hampshire မှာဆက်ပြီးအောင်ပွဲခံရမှာမဟုတ်ပ
ါ February 17ရက်နေ့ New Hampshire ပြည်နယ်မှာဆက်ကျင်းပမယ့်ပါတီတွင်းသမ္မတလောင်းပထမရွေးကောက်ပွဲတွေကိုရည်ညွှန်းပြီးပြောဆိုသွားတာပါပြခဲ့တဲ့၄နှစ်ကအိုင်အိုဝါမှာဟီလာရီကလင်တန်ကိုပုခါတီကလေးချုံခဲ့တဲ့ဗားမောက်ပြည်နယ်ထက်လွတ်တော်အမတ်ဘာနီဆန်ဒါစ်ကလည်းအောင်ဝဲခံမှုပြောလင့်ထားပါတယ
် Today marks the beginning of the end for Donald Trump
ဒီနေ့ဟာဒေါ်နယ်ထရမ့်ကိုညီငုံချောင်းလုံးမဲ့အစာဆုံးနေ့လို့ပြောရမှာပါမုံတရားတွေကွဲလွဲချက်တွေအဆုံးသတ်ပြီးဘာလို့အလူကွာအင်ပြူတော်ကိုရောက်ကြမှာပ
ါဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းတွေထဲမှာရှေ့ဆုံးအပြေးနေသူဖြစ်သတ်မှတ်ခံထားရတဲ့ဒုသမ္မတဟောင်းဂျိုးဘိုက်တန်ကလည်းနောက်လာမယ့်ယူရမ်ဆိုင်ရာပြည်နယ်ပနမရွေးကောက်ပွဲကိုအားခဲထားပါတ
ယ် We're going to walk out of here with our share delegates. We don't know exactly what it is yet, but we feel good about where we are.
ကျွန်တော်တို့နဲ့တန်ဖိုးထားမှုတူတဲ့ကိုယ်စားလှယ်တွေနဲ့အတူရှေ့ဆက်လျှောက်ကြမှာပါ။အခြေအနေကိုတိကျတော့ကျွန်တော်တို့မသိပေမဲ့စိတ်ထဲမှာရောက်နေတဲ့နေရာကိုကျေနပ်မိပါတယ်။ယူရမ်ဆိုင်ရာပေါ်မှာဆက်ပြီးမှုတည်ပါတယ
်။ယူရမ်ဆိုင်ရာပြည်နယ်ရွေးကောက်ပွဲမှာအောင်မြင်မှုအချိန်ကိုဆက်ထိန်းဖို့မျှော်လင့်နေသူတွေတဲ့မက်ဆာချူးဆက်ပြည်နယ်ထက်လွတ်တော်အမတ်Elizabeth Warren လည်းပါဝင်ပါတယ
် That we will always be a stronger party and a stronger
ကျမတို့တွေညီညွတ်ပြီးတော့တန်ဖိုးထားမှုတွေနဲ့အတူတူရှေ့ဆက်ကြမယ်တရားမျှတမှုတွေတိုးတက်ခိုင်မာပြီးလူတိုင်းအတွက်အခွင့်အရေးတွေဖန်တီးပေးကြမယ်ဆိုရင်ခိုင်မာတဲ့ပါတီခိုင်မာတဲ့နိုင်ငံကိုတည်ဆောက်နိုင်မှာပ
ါမကြသေးခင်ရပိုင်းတွင်ထက်လွတ်တော်မှာသမ္မတထရန့်ကိုယာယီကဖေရှားရေးတရားစွဲဆိုတဲ့ကြားနာစစ်ဆေးမှုတွေတက်ရောက်နေရတာကြောင့် Elizabeth Warren Bernie Sanders နဲ့မန်ဒီဇိုနာပြည်နယ်ထက်လွတ်တော်အမတ်အေမီဂလိုဘာချာတို့မဲဆက်ပွဲတွေမှာတိတ်ပြီးတော့ပါဝင်လှူရှားနိုင်ခဲ့ခြင်းမရှိပါဘူး။မန်ဒီဇိုနာပြည်နယ်ထက်လွတ်တော်အမတ်အေမီဂလိုဘာချာကသူ့ကိုထောက်ခံသူတွေကိုအခုလိုပြောပါတယ
်။ Even in a crowded field of candidates, even during
ကိုယ်စားလှယ်လောင်းတွေအများအပြားရှင်ပြိုင်နေကြတဲ့အချိန်ဒေါ်နယ်ထရန့်ကိုတရားစွဲတဲ့ကြားနာပွဲတွေမှာလှုပ်တဲ့လှုပ်ထိုက်တဲ့အတိုင်းကြားနာနေရလို့အထက်လွတ်တော်တာဝန်နေနဲ့ပြီးခဲ့တဲ့သတင်းပတ်နှစ်ပတ်လုံးကျမမအားခဲ့ပါဘူး။ဒါပေမဲ့ကျမတို့ဆက်ပြီးတော့တိုက်ပွဲဝင်နေပါတယ်။ရှင်တို့လည်းကျမအတွက်တိုက်ပွဲဝင်ပေးနေတယ်ဆိုတာသိပါတယ်
။ Iowa ပြည်နယ်တစ်ခုလုံးမှာ Democratic Party ဝင်တွေအများအပြားသူတို့ကြိုင်းနေတဲ့ Party တွင်သမ္မတကိုယ်စားလှယ်လောင်းကိုရွေးချယ်ဖို့မနေ့တုန်းကတန်းစီကြီးမဲဆန္ဒနယ်မြေတစ်ခုချင်းစုရက်တွေကိုလာခဲ့ကြပါတယ်။အခုရှေ့လာမယ့်အင်္ဂါနေ့ New Hampshire ပြည်နယ်ပနမရွေးကောက်ပွဲမှာဆက်ပြီးရှင်ပြိုင်ဖို့ဒီမိုကရက်တစ်ပါတီတွင်သမ္မတကိုယ်စားလှယ်လောင်းတွေအားခဲနေကြကြောင်းပါခင်ဗျာ
။
ုသိန်းထိုင်ဦးစီစီတင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြကြရပါရှင်။အခုတော့အင်ကာနေညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုက်ဆွေးနွေးကြအစီအစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံနဲ့အတူထုတ်လုပ်ရေးမှုမှတ်စုမှုတို့ရဲ့တိုက်ရိုက်လေးလိုက်ကိုနားဆင်လိုက်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။အင်ကာနေညပိုင်းတဲရီလိုက်စီစဉ်ကနေကြိုးစားပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာခေါင်းစဉ်ကတော့ coronavirus ကူးစက်မှုအရေးပေါ်အခြေအနေနဲ့သတင်းမီဒီယာတွေရဲ့ခန့်ကန့်တာပါ။ coronavirus ကူးစက်မှုရဲ့ဒီဟာဆိုရင်အရေးပေါ်ကမ္ဘာ့ကျန်းမာရေးအခြေအနေဖြစ်တဲ့ဆီဝရဒရေရှိုကမ္ဘာ့ကျန်းမာရေးဖွဲ့ကကြေညာလိုက်ပြီးဖြစ်ပါတယ်။မြန်မာအင်းဒီချင်းနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကနေစခဲ့တဲ့ဒီရောဂါပိုးကြီးဟာနိုင်ငံအတော်များများကကူးစက်လာတဲ့အပြင်လူလူချင်းကူးစက်တဲ့လက္ခဏာတွေပါတွေ့ရတဲ့ကြောင့်ခီးသွားလာရေးတွေကအကန့်အသတ်လုလာပြီးတော့နိုင်ငံအလိုက်ဆိုရင်လည်းကျန်းမာရေးအရေးပေါ်အခြေအနေတွေပြင်ဆင်ကြေညာနေကြပါတယ်။မြန်မာနိုင်ငံဒီနဲ့ဘာတွေပြင်ဆင်ထားပြီလဲ။နောက်လူတွေရဲ့စိုးရိမ်မှုနဲ့အတူသတင်းမှားတွေရောဘယ်လိုစီစဲကြောင်လဲဆိုတော့အခုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီစစ်ပညာနဲ့ပတ်သက်လို့ပါကျွမ်းကျင်သူ2ဦးဖြစ်ပါတယ်။အဲဒီလူလူကျမကြီးဆောင်းပါးတွေရေးပါတယ်။အထူးသဖြင့်ယောဂကုအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ဖြစ်ပါတယ်ခင်ဗျ။နောက်တူကတော့ဒီသတင်းစာဆရာပါသူကတော့ Intel News အဖွဲ့ကသတင်းပညာရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးစိန်ဝင်းဖြစ်ပါတယ်ခင်ဗျာ။နှစ်ဦးစလုံးဒီ live ပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်ရည်စုံတော့ဒေါက်တာမိုးအောင်ကျော်နိုင်ကိုယင်ဖိတ်ချင်ပါတယ်ခင်ဗျာ။ဒေါက်တာမိုးအောင်ကျော်နိုင်ကြားရမယ်ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်
ဗျာ။ဟုတ်ကဲ့ကျွန်တော်ခုနကကျွန်တော်ပြောသွားလို့ပဲအခုဒီ virus ကူးစက်မှုအခြေအနေကတော်တော်လေး2000ကျော်သွားပြီကမ္ဘာမှာနိုင်ငံတကာလည်းသတိထားနေဒီကြားထဲမှာပဲသတင်းမီဒီယာဖော်ပြချက်တွေနဲ့ပတ်သက်လို့အထူးသဖြင့်တော့လူမှုကွန်ရက်ဒီပေါ်မှာကြီးသားနေကြတာ ਈ ਨੇ ပတ်သက်လို့စိုးရင်စရာတွေနောက်တော့လူလူကိုထိတ်လန့်စရာတွေသတင်းမှားတွေပြန့်နေရဆိုရယ်ပြောဆိုချက်တွေကြေပြန့်မှုတွေလည်းရှိနေပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံတွင်းမှာရောဒါနဲ့ပတ်သက်လို့သတင်းမီဒီယာဖော်ပြချက်တွေနဲ့ပတ်သက်လို့ဒေါက်တာမိုးအောင်ကျော်နိုင်ပြောစရာဘာများရှိပါလဲဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အနေနဲ့ကတော့ဒီဖြစ်ပေါ်နေတဲ့လက်ရှိအခြေအနေကိုကြည့်ဖို့ကဒီသတင်းအရေးမြစ်ကအရေးကြီးတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒါကြောင့်မလို့ဒီဒီဒီဆိုင်ရာနဲ့ပတ်သက်ရင်ကျွန်တော်တို့ကဒီ WHO လို့ CNN နဲ့ CME သတင်းဌာနတွေကအချက်လက်တွေကိုကျွန်တော်လေ့လာရှာဖို့တုံ့တက်ပါတယ်။ဒီကျွန်တော်ဒီမှာနိုင်ငံတွေမှာဖြစ်ပေါ်နေတဲ့သတင်းတွေကိုဆိုတော့အကောင်းဆုံးကဒီMOHS ပေါ့နော်ကျွန်တော်တို့ဆက်မိုင်းနဲ့အာရဘသတင်းဌာနရဲ့ page ရှိပါတယ်။နောက် CDC ဆက်မိုင်းဝန်ကြီးဌာနရဲ့ page ကနေချိန်နဲ့တကြီးဒီပြင်ပြနေတဲ့ဟာတွေကိုကျွန်တော်တို့ကဥပဒေပေးပြီးတော့ကျုံကြည့်ရပေါ့နော်။ဒါပြီးအဲ့တော့သတင်းမှားတွေဆိုတဲ့နေရာမှာလည်းကျွန်တော်တို့တွေ့ရတာကတော့ဒီဟိုပါပေါ့။တချို့ page တွေအများကြီးပဲရှိတဲ့အခါကျတော့ Facebook မှာတခုတက်လာလို့ရှိရင်ကိုယ့်ရဲ့အတိအမိတ်တွေကိုအတိပေးနေတာနဲ့ရင်းရင်းမြစ်ကိုဟိုသတိလာမိပဲနဲ့ဟိုဘာလို့ share လိုက်တာမျိုးပေါ့နော်။ဒီအဲ့လိုမျိုးတွေလုပ်တဲ့အခါမှာတစ်ခါတလေသတင်းမှားတွေကအဲ့ညီနဲ့အများပြန့်နှံ့သွားတယ်ပေါ့နော်။ဥပမာဆိုလို့ရှိရင်ပါကမှာဒီကဲဒီကဘယ်နှစ်ရက်လောက်ကတော့ဒီ18ရက်ဒီ virus ကပြီးဆုံးသွားတယ်လို့ပြောလို့ဆိုတာတွေကတတိယအမှားတွေပေါ့နော်ဆိုတာမျိုးတွေတွေ့လို့ရှိရင်ဘယ်တတိယရင်းမြစ်ဌာနတက်တာလဲဒါအတိအကျချက်အလေးတွေကိုစောင့်ပြီးမှပဲအချင်းချင်းဝေမျှမယ်ဆိုလို့ရှိရင်ဒီတတိယအမှားတွေစံနံမှုကြောကြသွားမယ်လို့ထင်ပါတယ်ဒါကြောင့်မို့အရေးကြီးဆုံးကတော့ကျွန်တော်အနေနဲ့ကတော့ဒီပေါ်ပြလာတဲ့ဒီနေရာထဲမှာပေါ်ပြလာတဲ့တတိယရင်းမြစ်ကိုဒီ chart view တစ်ဆိုင်လေးလာအပြင်လို့ကျွန်တော်နေနေယူဆမှာ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ခုထပ်မေးချင်တာကသတင်းအစိုးရဘက်နေရဲ့သတင်းဖော်ပြမှုပေါ့ဥပမာဆိုချင်တရုတ်နိုင်ငံနဲ့ပတ်သက်လို့တရုတ်စိုးရကကြီးညာချက်ပေါ်မှာမယုံကြည်ကြတဲ့လူတော်များလည်းကျွန်တော်သတိထားမိတယ်အဲ့တော့မယုံကြည်ကြတဲ့အခြေအနေပေါ်မှာပဲကောလာရာသတင်းတွေသတင်းမှားတွေပို့ပြီးပြန်လာတွေ့တယ်ဥပမာမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းပြောမဆိုရင်တစ်ချိန်တုန်းကဆရာလာရှိအောင်မှနေလာတော့လူတွေကအစိုးရထုတ်ပြန်ချက်ဆိုရင်မယုံကြည်နိုင်ဘူးဆိုတဲ့သဘောမျိုးတွေကျွန်တော်ရှိနေသေးတာတွေ့ရတယ်ခင်ဗျာအဲ့တော့လက်ရှိအစိုးရအာဏာပိုင်တွေဘက်ကရောအခုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်ဘယ်လောက်ထိအထီးရောက်ထုတ်ပြန်ပြီးနိုင်တယ်လို့ထင်ပါလဲ
အဲ့တော့အခုဖြစ်ကျွန်တော်တို့အမြင်ပေါ့နော်အမြင်ကြောရရင်တော့အခုလက်ရှိရောက်နေတဲ့အခြေအနေဖြစ်လို့တော့ဒီကျမရေးနဲ့အရောင်းကြီးဌာနထုတ်တဲ့သတင်းတွေကအဲတိကျခိုင်မာတယ်လို့ကျွန်တော်မြင်ပါတယ်။ဘာလို့လဲဆိုတော့အဲ့ဒီသက်ဆိုင်ရာမျိုးနဲ့နေဒီမှာနေတဲ့ဟာဗီဒီယိုမှာရမ်းပြီးတော့ကြောင်တစ်ယောက်ဆက်သွယ်မှုပြင်မြန်တဲ့အခါကျတော့ဒီထိန်ချန်တာတာပဲဖြစ်ဖြစ်မှားတဲ့သတင်းတစ်ခုပဲဖြစ်ဖြစ်မတင်သေးတာပဲဖြစ်ဖြစ်အပြင်မှာအရင်အဲကြံ့တန့်သွားတာမျိုးကြီးအရင်ကတွေ့ကြည့်ရပေါ့နော်။အဲ့ဒီအခါကျတော့အခုနောက်ပါပိုင်းမှာတော့ကျမရေးဝန်ကြီးဌာနအနေနဲ့လည်းအချိန်ရဲ့တည်ငြိမ်တောင်ရက်နေတာအခုသူတို့ဖော်ပြတာလည်းအခုနောက်ဆုံးဆိုရင်ဒီနေ့ဆိုရင်ညနေ6နာရီည6နာရီမှာအဲပြီးခဲ့တဲ့ဓာရီဘက်မှာကျွန်တော်တို့ဒီ update ပေါ့နော်ဒီဒီရောက်ရှိနေတဲ့အဲတန်တရားရှိနေတာနဲ့ဆေးမှာတရားထားတဲ့လူတွေကဗနယ်ဦးရှိတယ်နောက်တစ်ခါဒီကျွန်တော်တို့ခိုင်းနိုင်ငံမှာစစ်ဆေးလိုက်တဲ့ဒီ post ရှိမရှိတဲ့ကြောင်းစစ်ဆေးရဲ့ test မှာလည်း မရှိတာဘူးဆိုတဲ့အဖြေကိုလည်းအချိန်နဲ့တပြေးညီပြင်ပြနိုင်တာတွေရှိတယ်နောက်တစ်ခါအခုလက်ရှိဖြစ်ပေါ်နေတဲ့တင်ကားရဲ့မျိုးတွေစေယုံတွေလည်းအကုန်လုံးပါတဲ့အတွက်ကြောင့်မို့သူတို့အနေနဲ့အရင်ထက်ဆာလို့ရှိရင်တော့ပို့ပြီးတော့ပုံမလင်းလင်းနဲ့အချိန်နဲ့တပြေးညီလောက်ကန်ဆောင်နေတယ်လို့ကျွန်တော်တို့ကမြင်နေပေါ့နော်အဲ့တော့ပြည်သူလူထုအနေနဲ့ကတော့လေကျွန်တော်တို့ပြောသလိုဒီတည်ရင်းမြစ်တွေကဒါလေးလာနေမယ်ဆိုတည်င်းမားတွေလည်းပြီးမယ်ဆောင်ဥပမာဆိုပါဆိုဒီတရုတ်နိုင်ငံကနေထုတ်လုပ်တဲ့တည်င်းကို WHO ကနေအတည်ပြုပြီးသူကနေတင်ထပ်ပြီးတော့ပြင်ကြတာမျိုးဆိုရင်တော့ကျွန်တော်တို့ကဒီဟာကိုတော့သူတို့ပြောတဲ့အတိုင်းပဲယူသွားမှာပေါ့နော်ယူထားမယ်လို့ဟိုမယူရဘူးလို့မပြောတော့လေဒီတိုင်းပဲလက်ခံထားမယ်ဒါပေမဲ့အဲ့ဒီ impact ကဟိုလက်ခံတဲ့လူမယုံကြည်တဲ့လူပေါ်မှာဘလောက်ဖြစ်ရောက်နိုင်တယ်လဲဆိုတာကိုကျွန်တော်တို့ကတော့ပြန်ဆုံးသတ်တင်တယ်လို့ဖြစ်နေအဲ့တော့ဒီတိုင်းကြီးသာဖြစ်တဲ့ပြည်ပြမှုလုံးဖြစ်ပွားမှုလုံးကိုကျွန်တော်တို့လေ့လာရတယ်ပေါ့နော်တစ်ခါကတစ်ခါကတော့ကိုယ့်ရဲ့စီကိုရောက်ရှိလာမယ်ကိုယ့်တိုင်းပြည်မှာဖြစ်တဲ့အခါတော့ပုံပြီးကြီးကျက်လာတဲ့အခါကျတော့ဒါကိုပို့ပြီးအာရုံပြုပြီးတော့တရင်ရင်းမြန်မှန်ကိုသိအောင်လုပ်ဖို့ရယ်နောက်တစ်ချက်ကတော့မိမိရဲ့ပတ်ဝန်းကျင်မှာဒီဗိုင်းရပ်စ်ဆူဆက်တဲ့လူဒီမျက်ခြေမပြတ်ကြည့်နေဖို့နော်ဒါလေးတွေကပို့ပြီးအရေးကြီးတယ်လို့ကျွန်တော်မြင်နေဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာတော်တော်မိုးအောင်ကြော်နိုင်ကျေးဇူးပါနောက်တစ်ပိုင်းကျရင်တော့ကျွန်တော်ဒီယောဂနဲ့ပတ်သက်လို့ virus ယောဂနဲ့ပတ်သက်လို့သိချာချာအသိပညာပေးနေငယ်ကိစ္စအခြေအနေတွေမြင်ချင်ပါတယ်ကျွန်တော်အခုနောက်ထပ်ပင်နယ်ဆွေးနွေးသူတူဖိတ်ချင်ပါတယ်ဥစိဝင်ကတော့ Indian News ကဒီသတင်းပညာရေးဆိုင်ရာအကြံပေးဆိုတော့ကျွန်တော်သတင်းပိုင်းနဲ့ပတ်သက်ပြီးတော့အဓိကမြင်ချင်ပါတယ်ခင်ဗျအခု virus အခုလို့ဒီကူးစက်ပြန့်နှံ့မှုတွေနဲ့ပတ်သက်ပြီးတော့လူတွေကြားမှာလည်းစိတ်ဝင်စားမှုရှိတာတွေ့ရပါတယ်ဆိုးရင်တာတွေ့ရပါတယ်ခင်ဗျအဲ့တော့သတင်းတွေစီစစ်နိုင်မှုနောက်သတင်းတွေရေးသားမှုနောက်အဲ့ဒါနဲ့ပတ်သက်လို့တော်တော်ဥစိဝင်ရဲ့အမြင်သိချင်ပါတယ်ခင်ဗျ
ကျွန်တော်တို့ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့တင်းထောက်ပြမှုပထမဆုံးကျွန်တော်ဒီပြည်မှာဂျမားရေးဦးကြီးဌာနကို credit ပေးခြင်းနဲ့အရင်တော့ဖြစ်ခဲ့တဲ့ကိစ္စကြီးတွေနဲ့နှိုင်းယှဉ်ပြီးပြောတာပါအခုအစောပိုင်းမှာတော့ organize မဖြစ်ဘူးဆက်စားခြင်းပါပဲเนาะဟိုမှာပြန်ဝင်ကြည့်ပြောတဲ့ဟာတွေဟာဟိုဟာတာပြည်ရမျိုးတွေရှိခဲ့တယ်ဒါပေမဲ့လည်းနောက်ပိုင်းမှာအထူးသဖြင့် doctor ဝင်ကြည့်တော်များများတော်တော်ပြောတယ်နောက်ပြီးတော့လေဆိပ်တွေကလည်းဟိုဖြူချတာတွေရှိတယ်တခြားတော့ကျန်းမာရေးဝန်ကြီးဌာနဖြူချတာတွေရှိတယ်အဲ့ဒါကအကောင်းတယ်လို့ကျွန်တော်မြင်တယ်ဒီမှာ blind spot တွေတော့ရှိတယ်ဟိုကျွန်တော်တို့ကအခုအများအပြင်အာရုံဆိုင်နေတာအများအပြင်ဒီဝင်ကြီးဌာနလည်းလုပ်နိုင်တာဒီဟို proper ဘာမှာဟိုဘာပေါ့လေဒီမြန်မာဒီအလဲပိုင်းတကယ်မျိုးကြီးကြကြီးတွေပဲများတယ်ဟိုဟာမျိုးတွေပေါ့တရုတ်ပြည်နဲ့ဆက်ဆက်တဲ့ဒေသတွေတော့ဒါလည်းအစိုးရကဒါရလည်းလည်းလည်းမမီတဲ့ဟာမျိုးတွေအကန့်အသတ်တွေရှိရတယ်အဲ့ဒီတက်တွေတော့မရှိဒါတော့ blind spot ထားလိုက်တယ်ပေါ့နော်တတိမနဲ့တတိတူတွေကိစ္စပေါ့တတိမတွေမှာနှစ်မျိုးတွေ့ရတယ်တစ်မျိုးကတော့ခဏဆရာပြောတယ်လို့ဟိုဘာကမ်းမှာ24ရောက်သေးတယ်ဆိုတော့ဟာဟိုတရနောက်တစ်ခုက6ဖြူမှာတရောက်သေးတယ်ဆိုတော့ဟာပေါ့နော်အဲ့ဒီကဒါပြောရရင်အဲ့ဒါတွေတိတ်မပေါက်ပါဘူးဒါပေမဲ့နောက်တစ်မျိုးကပေါက်တယ်ကြာဘယ်ဟာတွေလဲဆိုတဲ့အခါကျတော့ဟိုတက်တော်နီနဲ့ကုသလို့ရတယ်မြန်မာ True News ဆိုတဲ့Facebook ပေါ့နော်ဒီဟာဒီကတည်းဆိုင်လို့လုံထားတဲ့ဟာတည်းဆိုင်ပါဒါမဲ့ဒီကပုံတိုင်းတည်းမဟုတ်ဘူးဒါတော့ပြန်နေနောက်ပြီးတော့တခြားသောတည်းတွေပြန်ပြီးပေါ်ပြတဲ့ဟာအဲ့ဒီရဲ့စက်တုံညာပျောက်တယ်နောက်ပြီးတော့ဟိုဆရာတော်ကြီးရဲ့မျိုးပေါင်း80ဆသဖြင့်ပေါ့နော်အဲ့ဒီဟာမျိုးတွေကပုံပြီးတော့ပြန့်နှံ့တာ share လုပ်တာတွေပုံများတယ်ဒါပေမဲ့လည်းအဲ့ပုံမှာတော့ကျွန်တော်သုံးသပ်တာရှိတယ်ဒီအခုဖြစ်ဖြစ်ကိုကျွန်တော်ကတော့ဟိုချုံပြီးတော့တုံ့ပြန်လို့ရှိရင်အခုတည်းမှာတည်းပြီးတယ်နိုင်ငံကြီးကပါလုတ်ချံနဲ့နိုင်ငံကြီးကလုတ်တဲ့ဟာအာစိတ်မတွေ့ရဘူးမပါသလောက်လို့ကျွန်တော်ကတော့မြင်တယ်ဒါပေမဲ့ဘာလဲဆိုတော့ဒီ Facebook ရဲ့ instant article ဂျာနီဒီဝင်ငွေကြားလောက်တယ်ဆိုတော့ဝင်ငွေကြားနိုင်တယ်ဆိုတော့မှန်စာချက်နဲ့လုတ်တဲ့ဟာတွေဒီဘွားကြီး interest နဲ့လုတ်တဲ့ဟာတွေပို့ပေးရတယ်နောက်တစ်မျိုးကကျတော့ဟာတာလိတာပေါ့ဟာဟိုအပြောင်းပြန်လုတ်တဲ့ဟာပေါ့နော်ကိုနနောပြောတဲ့ဒီချက်တွန်ကဟာလာဒီ virus ပျောက်တယ်ဆိုတဲ့ဟာက share လုပ်တာ6000ကြီးပါရှိတယ်အဲ like လုပ်တာလည်းတော်တော်များတယ်တောင်းငန်းရှိတယ်ဒါပေမဲ့လည်းအဲ့ဒီမှာ comment တွေအကုန်လုံးကြည့်လိုက်လို့ရှိရဟာဒါကြီးကသတင်းတူကြီးမဖြစ်နိုင်ဘူးမဟုတ်ဘူးဆိုတဲ့ဟာကိုတွေ့ရတယ်အဲ့ဒါကဘာကွာလဲဆိုတော့ရိုးညာကိစ္စလိုဟာမျိုးနဲ့ကြည့်လိုက်လို့ရှိရင်ဟိုမာတွေက like your share your အတူတွေတရင်တွေမှာနာမည် comment ရောအစအကုန်လုံးကဟို line နဲ့ပဲဒီမှာကျတော့ဟို contradiction ရှိနေရပါတော့အဲ့တော့ဖြစ်လဲ now interpretation ကဖြစ်နိုင်နေတဲ့ခုက ဒီတည်းဒီအားကိုဟိုဟာတာအနေနဲ့ share လိုက်တယ်ဆိုတော့ဟာမျိုးကလည်းဖြစ်နိုင်တယ်ဘလို့ပဲဒီကျွန်တော်လူပေါ်ကြီးထဲမှာတကူရှိတယ်ဒီစေဝါးတွေနဲ့ပတ်သက်ရင်စေဟိုစေမီတို့ရေရှင်ဟာအထက်ရှိမယ်အဲဟလာနောက်ပြီးတော့ဘာသာရေးရအမဆရာတော်ကြီးတမားတော်ကြီးပြေးပြေးတယ်ဆိုတဲ့ဟာကိုရှင်နေတာရှိမယ်အဲ့ဒီဟာတွေကတော့ပြည်ပြီးတော့ပေါက်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အခုလက်ရှိခုနကပြောလို့ပေါ့အများသောဖြစ်လူမှုကွန်ရက်မှာပြောနေကြတယ်ရေးနေကြတယ်တချို့ကလည်းနာမည်မခံဘူးတာမျိုးရှိလက်ရှိဒီ mainstream မှာရှိနေတဲ့သတင်းမီဒီယာတွေသတင်းဂျာနယ်တွေရဲ့ရေးသားဖော်ပြချက်နဲ့ပတ်သက်လို့ရောကိုစိမ်းဝင်းဘယ်လိုများသုံးသပ်မိလဲမှန်မှန်ကန်ကန်ရှိရလားလိုအပ်ချက်တွေရှိလားပြည်စုံရလား
သတင်းမီဒီယာတွေနဲ့ဟိုမှာရေးသားဖော်ပြချက်နဲ့အကြမ်းများပြင် OK ပါတယ်ဒါပြောလို့လဲဆိုတော့တို့ဒီကျမရေးဝန်ကြီးဌာနကိုကိုးကားတာရှိတယ်အများဖြင့်အဲ့ဒီအဲ့ဒီပုံမှာပဲမလွတ်ဘူးပေါ့နောက်ကိုလိုက်ကြတယ်အဲတော့ဟိုအော်ဆိုးဆိုးဝါးဝါးဟာတော့ကျွန်တော်တို့မတွေ့ပါဘူးဒါပေမဲ့တချို့မှာဘကူနဲ့ပတ်သက်တဲ့ဟာပေါ့နော်ဘကူဆမှုဆိုမှာအာဒီတရုတ်တွေနဲ့ပတ်သက်တဲ့ဟာတွေမှာရေးနေတာလေးကတော့နည်းနည်းအားနည်းတဲ့လေးတွေရှိပဲတိုးတော်လည်းပဲအဲဆိုးဆိုးဝါးဝါးချက်ဆရာကြီးရေလို့ဆိုရရင်တော့ဒီတွေတုံ့ပြန်အောင်ချက်ဆရာမရှိ
အဲ့ဒါလေးနည်းနည်းလေးရှင်းပြပါအောင်ခင်ဗျာဘလို့အဲ့ဒီဘကူဆမှုဆိုကိစ္စနဲ့ပတ်သက်လို့နည်းနည်းဆိုရင်ပြရှိတာဘလို့အချက်မျိုးထောက်ပြချင်တာလဲ
ဟိုဟိုဒီဆိုရင်ဒီဥပမာပြန်ဘိုးဆက်မှုကြောင့်ကတရုတ်ကြီးဟိုဟိုဟာကွန်တိန်းဟိုပါလေအဲသူကဆောက်ကြည့်လူနာဆောက်ကြည့်နေတာပေါ့အမှန်တော့လေဟိုကျွန်တော်နားလေသလားကဂျမိုင်းဝန်ကြီးဌာနအနေနဲ့တရုတ်ပြည်ကပြန်လာတဲ့လူတိုင်းပေါ့နော်အဲဟိုတရုတ်အကောင်ဆုံးကိုတရုတ်ကြီးကသူကဟိုနှစ်ခုပြန်လာတာကိုသူတို့တွေကိုဟိုအဖျားရှိမရှိအဖျားတိုက်တာပေါ့ဟောဟိုသူတို့ကတကယ်ကိုပူနေတာမဟုတ်ဘူးအပူနေတဲ့ဟာမဟုတ်ဘူးပေါ့နော်။ဒါပေမဲ့အဲ့ဒီမှာတချို့ဟိုနည်းနည်းပေါ့သူတို့ရဲ့ဆောင်းကြည့်လူနာအဖြစ်တတ်မှတ်တယ်မတတ်မှတ်ဘူးဆိုတဲ့ဟာအဲ့ဒီဟာလေးမှာတော့ဟိုအသေးစိတ်မရှင်းပြတဲ့ဟာကတော့နည်းနည်းလေးအားနည်းတယ်လို့မြင်တယ်။ဒါပေမဲ့ဒါကြီးကဟို outbreak ဖြစ်နေတယ်ဗမာပြည်ထဲမှာပြန့်နေတယ်ဆိုတဲ့ဟာမျိုးတော့ဘယ်မီဒီယာမှအော်ဟိုရေးတာမတွေ့ပါဘူး။အဲ့တော့ပြောချင်တာကတော့ဖြစ်တာတဲ့ပုံ။ဒါပေမဲ့ကျွန်တော်တို့ဟိုမသိတဲ့ blind spot ပေါ့ခုနကလိုမျိုး network ကိစ္စဟာတွေကတော့ media တွေလည်းအဲဟိုလက်လမ်းမမီဘူးအစိုးရလည်းလက်လမ်းမမီဘူးဆိုတဲ့အနေထားရှိတယ
်ဟုတ်ကဲ့
အခုရှိနေတယ်ဟိုကလည်းဘာရှုမှပြန်လာတဲ့အဲခီးတဲ့တယောက်ကားပေါ်မှာပြေးတယ်ဆိုတော့ဟာတော့ media ကိုယ်တိုင်လည်းအဲ့ဒါအဲ့ဒီ media ကိုယ်တိုင်လည်း complete picture ပေါ့နော်မပြည့်စုံတာတင်ပြီးပါလဲဆိုတဲ့ဟာပြီးတော့ဟိုဖြည့်ရှင်းတာရှိပါတယ
်ဟုတ်ကဲ့ခင်ဗျာအခုစင်ဝင်ကျေးဇူးပါခင်ဗျာကျွန်တော်ပင်နယ်ဆွေးနွေးတဲ့ဒေါက်တာမိုးအောင်ကျော်နိုင်နဲ့ကိုစင်ဝင်လေလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်တော့ရှင်နေအလှည့်ပေးချင်ပါတယ်အရေးဆုံးကိုတိလဲ့မှုလေလိုင်းပေါ်မှာရှိပါတယ်ကိုတိလဲ့မှုတူတူဆွေးနွေးနေမြလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီယောဂါကတ်ဆူကြီးကတော့တရုတ်ပြည်မှာများစွာပြန့်နှံ့နေတာကိုတွေ့ရတယ်နောက်နိုင်ငံတကာလည်းပြန့်နှံ့နေတာကိုကျွန်တော်တွေ့ရတယ်အဲအားကြောင့်မို့ကျွန်တော်တို့မြန်မာပြည်အနေနဲ့နော်ဘာဖြစ်လို့နော်နိုင်ငံကတရားကိုကျွန်တော်တို့မပြောနိုင်ကြမြန်မာပြည်ရဲ့အခြေအနေကတော့နောက်ဆုံးရင်ဘယ်လိုဖြစ်လာမလဲဘယ်သူမှမသိနိုင်ဘူးကြနော်ဒေသကိုနော်အများဆုံးသိဖို့လိုတယ်ကြနော်ခုကျောင်းသားတွေပြန်ခေါ်ပြီးတော့ပိတ်အများဆုံးသိဖို့လိုတယ်မောကြီးတွေရင်နော်ဒီရောဂါကိုကျွန်တော်ဖိတ်ခေါ်သူဖြစ်နေကြဒီလိုများကတော့အစိုးရအဖွဲ့ကြီးကမဖိတ်ဘူးဆိုရင်နော်ကျွန်တော်ပြည်သူလူထုကအများဆုံးနော်ဆန္ဒပြတဲ့အနည်းနဲ့ဟုတ်ကဲ့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကိုတိလိုက်မှုကျေးဇူးပါဒါကိုတက်လိမှုအမြင်ဖြစ်ပါတယ်နောက်တော့ Russian တူကြောင့်နှဲ့ပေးချင်ပါတယ်ကိုလှမောင်ဒီလိုက်မောင်မှာရှိပါတယ်ကိုလှမောင်ဆွေးနွေးမြေမြောင်းလို့ရပါတယ
်ဟုတ်ကဲ့ကျေးဇူးပါဗျာဟိုဟိုခုဟိုမီဒီယာတွေနဲ့ပတ်သက်ပြီးတော့ပထမဆုံးဟိုပြောချင်တာကတော့တောင်ကိုရီးယားလို့ပေါ့ဗျာဟိုသတင်းမှားတွေကိုသတင်းမှားတွေဆိုတာဟိုသူတို့ရဲ့ page တွေသူတို့ရဲ့ account တွေကိုဟို like လောက်အောင်ဟာ share လောက်အောင်ဆိုပြီးတော့အော်တည်မားတွေတင်တဲ့ဥစ္စာတွေကိုပြင်းပြထန်ထန်အေးအေးယူခဲ့တယ်လို့ပထမဆုံးပြောချင်ပါတယ်။နောက်တစ်ခုကတော့အခုကျွန်တော်တို့ဗမာပြည်မှာဆိုရင်ဟိုသွေးချင်းတို့ပွဲတော်စီပဲကြီးကြီးရွှေဆက်တော်ဖျားပွဲပဲကြီးကြီးတွတ်တော်ကြီးပဲကြီးကြီးဘာမှမဖြစ်သလိုဖြစ်နေပါတယ်။ဒါပေမဲ့ပဂတိမှာတော့ဟိုလူတွေအများအမတန်ဟိုဟိုမျိုးတဲ့သွားရင်တော့မှတယောက်ကဟိုစာချီလိုက်ရင်တော့မှအဲကားပေါ်အကုန်ဆေးပြေးတဲ့အဆင့်ကိုဟိုဒီနေ့ပဲကျွန်တော်ညီမရဲ့အတွေ့အကြုံကသိရပါတယ်။အဲ့တော့နောက်တစ်ခုကအစိုးဆုံးကကျွန်တော်တို့ဟိုတကယ်ဟိုကျွန်မဝန်ကြီးဌာနတရင်းစာရှင်းလင်းပွဲလုပ်တဲ့အခါမှာလူတွေရဲ့ကျွန်တော်ပါဝင်ပေါ့ဗျာလူတွေရဲ့ရင်ပတ်ထဲကိုဆူးဆူးသွားတယ်အဲ့ဒါဘာလဲဆိုတော့ဟိုကိုရိုနာဗိုင်းရပ်ပိုးရှိမှန်းမရှိမှန်းတော့စစ်ဆေးမစစ်ဆေးနိုင်ဘူးဆိုတော့တရင်းပေါ့ဗျာအဲ့ဒါကိုလည်းတရင်းဌာနတော်တော်များများကနည်းနည်းရောများများရောပိုပိုတာအောင်ဝေဖန်တိုက်ခိုက်ပြီးတော့တရင်းဖြန့်ကြတာတွေ့ရတယ်အဲ့ဒါကိုကျွန်တော်ဒီမနေ့မှပဲဟို
ဒီဘီအိုရအခြေစုချက်ပေါ့ဗျာဒေါက်တာဇေယျတက်ပြောတဲ့အခါမှာကိုရိုနာဗိုင်းရပ်စ်ကိုရှင်းပြလွယ်တယ်လို့စစ်စစ်နိုင်တဲ့စနစ်ကမမနိုင်ငံမှာမဟုတ်အမေရိကန်နိုင်ငံမှာချွတ်နေရအောင်ရှိသေးဘူးเนาะနောက်တစ်ခုကဒီ
ဟုတ်ကဲ့ဆက်ဆက်ပြီးတော့ဒေါက်တာမိုးအောင်ကျွန်နိုင်ကိုပြီးမြည်ပါမယ်ကျွန်တော်ချုပ်ပေးစာလေးတွေဖတ်ချင်ပါတယ်ခုစိတ်ပေါင်းမေးစီလာပေးထားပါတယ်ကိုရိုနာဗိုင်းရပ်စ်ရောဂါကူလို့မရသေးဘူးတဲ့ရောဂါတွေနှာခြေချောင်းဆိုးမှုတွေကတဆင့်အခြားသူရဲ့မျက်စိနှာခေါင်းပါးစပ်တို့ကနေပြီးတော့ပိုးများဝင်ရောက်နိုင်တဲ့ရောဂါတွေကင်တွေတဲ့အသုံးဆောင်ပစ္စည်းအိမ်သုံးပစ္စည်းထိုင်ခုံး
လိစီးပွားရေးလူမှုအခြေအနေတို့ရအလွန်စိုးရိမ်ပါလေတဲ့နောက်တော့ရှိတူဖြစ်ပါတယ်ဒေါ်အီအီမိုးပြင်ဦးလွင်ကပါကျမယုံကြည်ဌာနရဲ့ယောဂကကွယ်ထိန်းချုပ်ရေးအစီအမံတွေဟာလုံလောက်ကောင်းမွန်တယ်လို့ယုံကြည်ပါတယ်လူထုနဲ့သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းပါဝင်လူများကအကြမ်းဖက်လမ်းညွှန်ချက်တွေကိုလိုက်နာပူးပေါင်းဆောင်ရွက်မှာထိရောက်ကြိုးရှိမှာပါတယ်ဒါသူမြင်ရေးပါတယ်ကျွန်တော်ခုနကကုလားမောင်ပြောသွားတဲ့မိကုန်းနဲ့ဆက်ဆက်လို့ဒေါက်တာမိုးအောင်ကျော်နိုင်ဖြည့်ပေးပါလားခင်ဗျလက်ရှိမြန်မာနိုင်ငံမှာခုနကသူစိုးရင်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့
ဟုတ်ကဲ့ပါဟိုပထမအနေနဲ့ပြောချင်တာကဒီPCR test ပေါ့နော်ဆိုတော့ PCR test ကဒီဗမာပြည်မှာမဟုတ်ဘူးဒီရှေ့တောင်အာရှနိုင်ငံတွေမှာတော်တော်များများမှာဒီ test ကိုမလုပ်နိုင်သေးဘူးပေါ့နော်ဆိုတော့မလုပ်နိုင်သေးရတဲ့အကြောင်းရင်းကလည်းဒီ virus အစ်စ်ဖြစ်တဲ့အခါကျတော့သူနဲ့ဆက်ဆံရေး template ပေါ့နော်ဆိုတော့အဲ့ဒီဟာဒီ sequence ရအောင်မှာကျွန်တော်တို့ကဒီခန္ဓာကိုယ်ထဲမှာရှိတဲ့ virus နဲ့ဒီမှာပေးထားတဲ့ဟာနဲ့ကိုက်ညီမှုရှိနေဖြစ်သေးပြီးမှရောဂါအတူကျရတာပုံစံမျိုးဖြစ်တဲ့အတွက်ကြောင့်မို့မရောက်ရှိသေးဘူးပေါ့နော်ကျွန်တော်ပြီးခဲ့တဲ့30ရက်နေ့ကကျွန်တော်တို့ MNE မှာပြုလုပ်ခဲ့တဲ့ဆရာဝန်တွေနဲ့ဒီ expert တွေနဲ့ကျွန်တော်တို့ဆွေးနွေးတဲ့အချိန်မှာအဲ့ဒီဟာလေးကိုတို့ထက်ဒီရှင်းပြသွားတာရှိပါတယ်ဆိုတော့ WHO ရဲ့ညွှန်ကြားချက်တွေကျွန်တော်တို့တိုင်းပြည်မှာစစ်ဆေးဖို့လိုအပ်တဲ့ဟာကိုကျွန်တော်တို့ထိုင်းနိုင်ငံကိုပို့ပြီးတဲ့အခါမှာ Within 48 to 72 hours အတွင်းမှာဒီအခြေအကိုရရှိမယ်ဆိုပြီးတော့ကျွန်တော်တို့သိရှိထားပါတယ်အဲ့တော့အဓိကကတချို့ကလည်းဒီဗမာပြည်မှာဘာဖြစ်လို့ဒီဖိုးမတွေ့သေးလဲတာဝန်ကြီးတွေမှာရှိနေတယ်ပေါ့နော်ဒါကတကယ်ရောမရှိတာဟုတ်ရဲ့လားထိန်းချန်ထားတာလားဒါမျိုးလေးတွေတချို့တွေကလည်းဒီကထားရလေကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ။အဲ့တော့ဒီကိစ္စမှာတော့အရင်လိုမဟုတ်တော့ဘဲနဲ့ကျွန်တော်တို့ဒီဟိုပတ်ဝန်းကျင်ရဲ့ဆက်ဆံမှုတွေများလာတဲ့အခါကျတော့အရင်လိုကျွန်တော်အနေနဲ့ထိန်းချန်ထားလို့ရတယ်လို့မထင်ဘူးပေါ့နော်။ဒါနဲ့ဗမာပြည်တွင်းမှာဒီ virus ပိုတဲ့ဆောင်သူရှိနိုင်ပါလေ။အဲ့တော့အဲ့ဒီဟာတွေကိုပဲအဲ့ဒီလူတွေပေါ့နော်ယောဂဘုဒီတိုးပြီးပြန်လာတဲ့လူတွေရဲ့နီးစပ်မှာရှိတဲ့လူတွေကဒါလည်းသူတို့ရာနေတစ်ဆင့်ပြန်တဲ့ဒီဓမ္မကြီးတပီလုံးကိုမပြတ်နှံ့တော့အောင်အဓိကဆောင်ရွက်ပြီးမဲ့သူဖြစ်တယ်လို့ကျွန်တော်ဒီမှာအတိပေးခြင်းပါတယ်။အဲ့တော့ဒီနှစ်ပတ်ပြီးမှာဒီပြန်လာတဲ့သူကခြားခဲ့လို့ရှိရင်တော့ကျွန်တော်ကဒီ၄စိတ်မှတွေ့ပြီးသူ့ကို isolation waiver ကြီးကိုပို့ပြီးတော့စကြပြပြင်သူတို့ဆီယံသူ့ဆီယံကြီး virus ကြီးအပြင်မပြတ်နှံ့အောင်ထိန်းချုပ်တားဆီးမယ်ပေါ့နော်။သူနဲ့အတူနေတဲ့လူတွေလည်းပြတ်ပယ်စားတဲ့အပြင်ပြင်နှစ်ပတ်အတွင်းမှာမခြားဘူးဆိုရင်သူတို့ဆီမှာရောဂါပိုမကူးဆက်ဘူးလို့ရေတွေကတန့်ဖန်နိုင်ကြတယ်။အဲ့တော့ပြန်လာခဲ့တဲ့လူနဲ့သူ့ရဲ့ပတ်ဝန်းကျင်မှာသူတွေကဒါကျွန်တော်ကစနစ်တကျစောင့်ကြည့်ပြီးတော့เนาะထိန်းချုပ်နိုင်တယ်ဆိုရင်ဒီ virus ကအပြင်ပြန့်နှံ့ပြီးဒီလူတွေနဲ့လူတွေကိုရောက်လာကြမရှိဘူးလို့ကျွန်တော်တို့အနေနဲ့မြင်ပါတယ်အဲ့တော့ဒါလည်းရှေ့မှာပြောခဲ့တယ်လို့ပဲတူတူယောက်တည်းလုံးလို့ရတဲ့ကိစ္စမဟုတ်ပင်လေအများကြည့်ပြီးပူးပေါင်းပါဝင်ရမယ်ဆိုတော့မျက်စိဆိုရင်နားဖွင့်ပြီးတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာယောဂပူးပူးဆက်တဲ့သူရောက်ရှိနေခြင်းရှိမရှိသေးလားမယ်ခေါင်းတော့သူတို့တဲကိုတဲ့ဟိုတယ်ရာစားเนาะအပန်းနဲ့လုပ်ငန်းရှင်တွေမှာလည်းဒီအကြောင်းတွေကိုသူတို့ရှင်းပြထားပြီးတော့ဖြစ်ပါတယ်ဒါကြောင့်မို့သူတို့ဒီမှာလည်းရှားကနာကျဲလို့ရှိရင်ဒီသက်ဆိုင်ရာသေးုံတွေကိုထားရိုက်သွားတင်တယ်ပေါ့နော်အဲ့ဒီမှာကျွန်တော်တစ်ချက်ပြောချင်တာကကျွန်တော်တို့ဒီမှာဒီ၉ဦးရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြညာထားတာရှိပါတယ်အဲ့ဒီမှာတချို့တွေကဒီသက်ဆိုင်ရာဟိုအစိုးရနဲ့ပတ်သက်တဲ့ဌာနတွေကိုမတွားမိမှာเนาะ private hospital ကိုကသေးုံတွေကိုသွားပြပြီးမှသူတို့ကတစ်ဆင့်ဆွဲပြောင်းပြီးတော့သူတို့စနစ်တကျကျန်းမာရေးဝန်ကြီးဌာနသင်ကြားထားတဲ့အတိုင်းဆွဲပြောင်းကုသမှုခံစီတာကျွန်တော်တို့တွေ့ရပါတယ်အဲ့တော့အဲ့ဒီမှာကျွန်တော်တခုပြောချင်တာကတော့တကယ်၍များ၁၄ရက်တွင်ပြန်လာတဲ့ဒီလူများဒီချမ်းသာခဲ့လို့ရှိရင်သက်ဆိုင်ရာတတ်မှတ်ထားတဲ့ဆေးရုံတွေကိုတိုက်ရိုက်သွားဖို့အတွက်က เนาะอาจารย์เนี่ยชื่อจริงเนี่ยตัวพวกเนี่ยไตโดပြီးတော့ဟိုဘယ်လိုပြောမလဲไตโดเนี่ยခါမှာเนเนလေးပို့ပို့တာတာไตโดပြရမှာပေါ့เนาะ
ဟုတ်ကဲ့
အဲ့တော့ဘာလို့လဲဆိုတော့သူတို့ပြဒီကျပစေးကိုတွားခဲ့လို့ရှိရင်ခက်မသိရင်အဲ့ဒီလူသူတို့ကြီးရှုစောင့်ရှောက်ပြီးရဲ့ကျမ်းမာရေးဝင်ကြီးဝန်ထမ်းတွေကနေစဉ်တန်တဲ့လူကြီးကူးဆက်နိုင်တယ်ပေါ့เนาะအဲ့တော့ကျွန်တော်တို့ပြရတော့လူကြီးတော်နဲ့ရန်ကုန်မှာဆိုရင်ဒါပြင်ကိုပိုင်စေးရုံတွေကျပစေးရုံတွေရောက်ပုံကြီးကစေးရုံတွေရောက်ပြီးမှဆွဲပြန့်ကူတာလားမျိုးရှိရပေါ့เนาะအမှန်တကယ်ကသူတို့ဆိုရင်တော့ဓာတ်ရိုက်เนาะအစိုးရဌာနအူရန်ကုန်မြို့ထဲမှာနေထိုင်နေပြီဆိုရင်ဒီပါကြီးစေးဝင်ဓာတ်ရိုက်တွားပြမယ်ဆိုလို့ရှိရင်တော့ဒီသူတို့တွေကနေတစ်ဆင့်ပေးကိုဗိုင်းရပ်စ်ကြီးတက်နေမှုတော့ပို့ပြီးတော့ဓာတ်ဆီးတိုင်နေဖြစ်ပါလေခင်ဗျာ
ဟုတ်ကဲ့
နောက်တစ်ခုကကျွန်တော်ကဈေးကြီးနေတဲ့မှာပါလိုက်တာဒီ outside body ရဲ့ခန္ဓာကိုယ်ရဲ့ပြင်ပမှာဗိုင်းရပ်စ်ကဒါရဲ့လောက်ဒီတက်ဆင့်တန်တဲ့အတွက်အမေမကြီးဒီလူတွေနဲ့စိုးရင်ထိလန့်မှုကောင်းတယ်ပေါ့နော်။ဒါမျိုးလေးဒီဟိုခုနကဒီကဒေတာရတဲ့ထဲမှာတွေ့လိုက်တယ်ခင်ဗျ။အ
ဲ့
တော့အမှန်တကယ်ကတော့ဒီလူရှူရဲ့ဒီလူ epidemiologist နဲ့ရှင်းနေတဲ့ QA question ကိုကျွန်တော်နားထောင်လိုက်ပါတယ်။အဲ့ဒီမှာသူကသင်ပြထားတာတော့နားရင်းအင်းငယ်မြတ်တော့အဲ့လိုမျိုး few hours ပဲရှင်းနိုင်တယ်လို့ပြောပါလေ။ဒါဒီပတ်ဝန်းကျင်အပူချိန်ရဲ့စုထိုင်းစားပုံမူတည်ပြီးတော့ virus ရှင်းတမ်းမှုကတိတ်မကြဘူးလို့ပြောပါလေ။ဒါကြောင့်မို့လို့ကျွန်တော်တို့ကဒီတောင်ဝင်းရှင်မှာကြာကြာမနေနိုင်တဲ့အတွက် contact သူနဲ့နီးစပ်တဲ့လူတွေကပဲကူးစက်ဖို့များပြီးတော့ကျန်တဲ့လူတွေကကူးစက်ဖို့နေရတယ်ပေါ့နော်အဲ့တော့ဒီပားမှာကြာကြာနေနိုင်ရင်ဒီ virus ကခန္ဓာကိုယ်ရဲ့ဘယ်လိုဝင်လာမလဲဆိုတော့အဓိကတော့ဒီပစ္စည်းပစ္စယတွေကိုကင်တွယ်တဲ့လက်နဲ့ကိုယ့်ရဲ့နှာခေါင်းပတ်သက်တဲ့နားကိုနီးစပ်စပ်ရောက်တော့မှဖြစ်တဲ့အတွက်ကြောင့်ဒီ virus ကားရင်းမှာ Wuhan virus ကားရင်းမှာအရေးကြီးဆုံးချက်ကဒီလက်သေးပါဆိုတဲ့ highlightတို့ကြနေတာဒီချက်ဖြစ်ပါတယ
်ဟုတ်ကဲ့
အဲ့တော့ဒီကြာတန်ခဲ့တဲ့ထိဆက်နေတဲ့ဟာကြီးဟိုကင်တွယ်တဲ့ကိုယ့်လက်ကိုယ်သာစိတ်စိတ်ကြတန်ရှင်းရင်လုပ်မယ်ဆိုရင်ဒီပြင်ပမှာကြာရောက်နေတဲ့ virus ကနေကိုယ့်ရဲ့ခန္ဓာကိုယ်ရဲ့ဝင်ရောက်ဖို့အလွန်နှေးတော့မှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီကာဝေးနဲ့ပတ်သက်လို့ပြောသွားတဲ့အတွက်ပါကျွန်တော်တို့ကူးကအချိန်နဲ့ဆက်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ကုစင်ဝင်းကိုရောဒေါက်တာမိုးအောင်ကျော်နိုင်တဲ့ production တွေအားလုံးလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ဒီမှာညနာခွင့်ပြေးပါခင်ဗျာ
ကိုသားပြန်အစည်းအဝေးထုတ်လွှင့်ပေးခဲ့တဲ့တရားရည်လိုက်ဆွေးနွေးကအစည်းအဝေးကို VOA Burmese News Facebook စာမျက်နှာကနေပြီးတော့လည်းပြန်လည်နားဆင်နိုင်ကြပါတယ်ရှင်။အခု VOA ရဲ့အင်ကာနေညပိုင်းအစည်းအဝေးတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုအင်ကာနေညပဲထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုမခင်ပြူတွေကပြောပြပေးပါဦးမယ်ရှင်
။ကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေဖြစ်နဲ့သတ်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးတဲ့သူ425ယောက်တိရှိသွားပြီဖြစ်တယ်လို့ဒီရောဂါပိုးတိုက်ဖျက်မှုတွေအချိန်မြင့်လှုပ်ဆောင်သွားမယ်အကြောင်းကျူသမရာရှိချင်းပြင်ကဒီနေ့လာနေကထပ်မံပြောဆိုပါရယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူစုစုပေါင်းတရုတ်နိုင်ငံအတွင်းမှာ2000ကျော်တိရှိသွားပြီဖြစ်တဲ့အကြောင်းအစိုးရကအတည်ပြုထားတယ်လို့ဒါဟာအရင်က SARS ရောဂါကူးစက်ခံရသူအရေအတွက်ထက်1000ကျော်လောက်ပိုပြီးများတာဖြစ်တဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကလည်းပြောပါရယ်ဒီတရုတ်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာကမ္ဘာတဝန်းဒီနိုင်ငံရဲ့ဒေတာ20ကျော်မှာပြန့်နှံ့ဖြစ်ပွားနေတာဖြစ်ပြီးတော့မြန်မာနိုင်ငံမှာဆိုရင်လည်းဒီရောဂါပိုးကူးစက်ခံရနိုင်ွယ်ရှိတဲ့လူတချို့ကိုစောင့်ကြည့်စစ်ဆေးတာတွေရှိနေပါတယ်။ကူးစက်ခံရနိုင်ွယ်ရှိသူတချို့ကိုတိကျခွဲထားစောင့်ကြည့်နေပြီးတော့ဗိုင်းရပ်စ်ပိုးရှိမရှိအတည်ပြုနိုင်ဖို့စစ်ဆေးနေတဲ့အကြောင်းဘိုးကူးစက်ရောဂါတိုက်ခိုက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်စ်ဒီနေ့ဒီကွန်ဂရက်လွှတ်တော်မှာနိုင်ငံတော်အခြေပြမိန့်ကိုမပြောကြားခင်မှာတော့သမ္မတကိုတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးအထက်လွှတ်တော်အမတ်တွေကသူတို့ရဲ့ယက်တီချက်တွေကိုလွှတ်တော်မှာပြောကြားခွင့်ရကြမှာဖြစ်ပါတယ်။မနေ့ပြန်ပုတ်တခုနေ့လွှတ်တော်မှာသမ္မတကိုအရေးယူတင်မတင်နောက်ဆုံးမဲခွဲကြတဲ့အခါမအောင်မြင်နိုင်ဘူးဆိုတာကြိုတင်တွက်ဆထားကြတဲ့အတိုင်းသမ္မတကိုတရားစွဲထားတဲ့အမှုစစ်ဆေးကြားနာမှုတွေမှာဂျူရီလူကြီးတွေဖြစ်နေတာဝန်ယူထားကြတဲ့အထက်လွှတ်တော်အမတ်တွေရဲ့ဒီနေ့ပြောကြားချက်တွေကလည်းဒီတွက်ဆချက်နဲ့တိတ်ကွဲပြားနိုင်ွယ်တော့မရှိပါဘူး။ဒီနိုဝင်ဘာလထဲမှာကျင်းပဖို့ရှိနေတဲ့အထွေထွေရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်ဖို့အတွက်ကိုတော့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးချယ်တဲ့ဒီပထမအဆင့်ရွေးကောက်ပွဲတင်းနေလာနေကအိုဝါပြည်နယ်မှာကျင်းပပါတယ်ရွေးကောက်ပွဲရလဒ်တွေထုတ်ပြန်ဖို့ကတော့ကြံကြာနေပါတယ်ရှင
်အင်္ဂါနေ့ညဘက်ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမက်ခင်ပြူထွေးပြောပြပေးသွားတာပါရှင်အခုညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ဒက်စတာဝန်ဒီရက်ဖြစ်ပါတယ်ဗီဒီယိုသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေVOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင
This program has come to you from the Voice of America, Washington.